တရင်တော့ကပြောတာတွေလည်းအများကြီးကြားဘူးနားဘူးပြီးသားဖြစ်နေတော့ဟိုပြောပုံဆိုပုံနဲ့ပတ်သက်ပြီးတော့နားရင်နေပြီလို့ပဲသဘောပေါက်ထားပါတယ်ဒီဘုန်းကြီးကတရားဟောတဲ့ခါမှာစက်ထားမှတ်ထားတာတွေကိုပြောလို့သိမရှိဘူးအဲ့ဒါတော့သဘောပေါက်ပြီးသားဖြစ်နေပါတယ်စဉ်းစားမိတာလေးတွေကိုယ်တိုင်ကြုံမှုတာလေးတွေအဲ့လိုစဉ်းစားစရာလေးတွေကိုပဲပြောလို့ရှိတယ်။ပြီးတော့ပြောတဲ့ခါမှာလည်းပဲဟိုဘဝကိုတိပ္ပယ်ရှိရှိနေဖို့တန်ဖိုးရှိရှိနေဖို့ဘဝရဲ့အရေးတွေးညင်မာဖို့အဲ့ဒါကိုလည်းပဲတော်တော်ကြီးလေးထားပြောပြောလို့ရှိပါတယ်။ဒါတွေလည်းတိပိတာဖြစ်နေတာ။ဘာဖြစ်လို့လဲဆိုတော့မိမိရဲ့သဘောထားကတရားတစ်ခုကိုရှင်းသုံးလို့ရှိတယ်အဲ့ဒီတရားရဲ့အကျိုးတရားကိုဘဝထဲမှာတွေ့နေတယ်သူရဲ့အကျိုးကျေးဇူးချစ်တဲ့ရောက်တွေ့နေတယ်လို့ပြောယုံကြည်တာဟုတ်တကယ်လည်းပဲအဲ့လိုဖြစ်နေတာဟုတ်ကိုယ်တိုင်လည်းတွေ့ရတယ်လို့တခြားတရားဓမ္မတွေမှာလည်းပဲသူတို့ဘဝအဖက်ဖက်ကဘုရားတိုးတက်လာတာကောင်းမွန်လာတာအရေးတွေးတွေပြည့်ဝလာတာကိုတွေ့ရတယ်ဒါကြောင့်ဘဝကိုတန်ဖိုးထားတတ်အောင်ကိုယ့်ကိုယ်ကိုတန်ဖိုးထားတတ်အောင်အများကြီးပြောချင်တာလူတွေကဘာကိုတန်ဖိုးထားတယ်လဲဆိုတဲ့မိကုံမျိုးကိုခဏခဏမေးဘူးတယ်နော်ဒီနေ့တော့ကြုံကြိုက်လို့ပြောချင်တာလေးတစ်ခုရှိတယ်အဲ့ဒါလေးနဲ့ပတ်သက်ပြီးတော့နည်းနည်းအကြောင်းအရာကအင်္ဂလိပ်လိုဖြစ်နေလို့အရှေ့ကြီးလည်းဖြစ်နေလို့အဲ့ဒါကိုမှတ်ထားခဲ့ရတယ်လူတယောက်အကြောင်းပါကိုလည်းလူသူလည်းလူပဲသူများအကြောင်းကိုလည်းသိရတာတစ်ခါလေးကိုယ့်အတွက်နီးယူစရာအတူယူစရာအများကြီးရတယ်။သူများအကြောင်းကိုကိုသိလာတဲ့ခါမှာကိုအကြောင်းကိုလည်းကိုသိလာတယ်။အဲ့တော့ဒီလူကလည်းပဲအခုခေတ်မကြသေးခင်ကမှသူဆုံးသွားပါတယ်။နေခဲ့တဲ့လူကရှေးခေတ်ကလည်းမဟုတ်ပါဘူး။အဲ့တော့ခေတ်ပညာတတ်။အဲ့တော့ဒီလူကလည်းဗမာလူမျိုးမဟုတ်ဘူး။အနောက်နိုင်ငံသား American လူမျိုးဖြစ်တယ်။အဲ့တော့ American ပင်ဖြစ်တော်လည်းပဲဒီလူကစိတ်ပိုင်းနံပိုင်းနဲ့ပတ်သက်ပြီးတော့မြင့်မြတ်မှုသူအင်တန်စိတ်ဝင်စားတယ်။သူတက်တက်လုံးလက်တော်လေးကြိုးစားလုပ်ခဲ့။ဒီလူရဲ့နောက်ကြောင်းသူအထုပတိနည်းနည်းတော့ကိုပြောရမယ်ဆိုရင်သူကအရင်တော့သတင်းစာတိုက်တစ်ခုမှာသတင်းတောက်လုပ်ခဲ့တယ်။ပညာတော့ပညာတတ်ပဲ။အလောက်ကင်လေးနဲ့ပထမတော့သတင်းတောက်လုပ်တယ်။အဲ့လိုနဲ့ပဲသူဘဝအတွေ့အကြုံလေးတော်တော်များများရတဲ့ခါမှာလောကအကြောင်းလည်းကိုသိလာပြီးတော့စေရကြည်လင်အကြံကိုမြင့်မြတ်မှုဘက်ကိုသူစိတ်အာတန်သွားတယ်။အဲ့တော့သူ့အကြံကိုသူ့ရဲ့ထူးထူးခြားခြားစိတ်နေသဘောထားနဲ့ရောပုံစုပ်ပုံတွေကိုသတိထားမိတဲ့လူတော်များများသူ့အနားမှာလာပြီးတော့နေကြပြီးတော့သူပြောတာကိုနားခံတယ်မှတ်သားတယ်။သူစီကနီးယူပြီးတော့လည်းပဲလုတ်တင်တာတွေလုတ်ကြတာပေါ့။အဲ့ဒီထက်မှစိတ်ပညာပါရဂူကြီးတွေလည်းအများကြီးပါတယ်။အခုခေတ်အနောက်နိုင်ငံမှာဒီဘာသာတရားအထူးသဖြင့်ဗုဒ္ဓဘာသာတရားကိုနနနနစိတ်ဝင်စားလို့တမစိတ်ပညာရှင်တွေတော်တော်များတာတွေ့ရတယ်။ဆရာဝန်တွေတော်တော်များတာတွေ့ရတယ်နော်။ psychologist တွေ psychotherapist တွေ doctor တွေတော်တော်များတွေ့ရတယ်။ tech တွေက professor တွေတော်တော်များပါနေတာတွေ့ရတယ်။အဲ့ဒါကိုကြည့်ခြင်းအဖြစ်နနပညာတတ်တဲ့သူကဒီနနမှုကိုပို့ပြီးတော့ခံစားတတ်တယ်။တမိုးထတတ်တယ်။ရှေ့အောင်လည်းလုပ်နိုင်တယ်ဆိုတော့တွေ့ရတယ်။ပညာလုံးလုံးမတတ်တဲ့သူကဒီလိုနနတာကိုသူများသောအဖြစ်ပြောတာနော်လူတိုင်းလုံးမဆိုလို့နေနေမှုဘက်ကိုသူတိတ်အာရုံမဆိုင်သူပစ္စည်းဥစ္စာရှာဖို့ဟိုပို့ပြီးတော့ဦးစားပေးတယ်ပြီးတော့လည်းပဲတချို့ပညာတတ်တယ်ပစ္စည်းဥစ္စာဘက်ကစီးပွားရေးဘက်ကအင်မတန်အောင်မြင်ကြအောင်မြင်တော့အလုပ်ကလည်းအင်မတန်များပြီးတော့ဒီပစ္စည်းဥစ္စာနဲ့ပဲတစ်လုံးအချင်းကုန်သွားတယ်ဒီအလုပ်ကိုဖျက်ထားပြီးတော့ဒီစိတ်ပိုင်းနံပိုင်းအတိညာစိတ်ဓာတ်မြင့်မြတ်မှုရင်းကျက်မှုဘက်ကိုသူပေးဖို့ရအချင်းရှိတော့သူမလုပ်ပြကြအောင်လုတ်ပြကြတဲ့လူတွေကိုနည်းနည်းကဲခတ်ကြည့်တဲ့ခါမှာပညာလည်းတော်တော်တန်တက်တယ်အဲလူလက်တန်းစားလို့ခေါ်မှာပေါ့နော်ဟိုအောက်ဆုံးလည်းမဟုတ်ဘူးအထက်ဆုံးလည်းမဟုတ်ဘူးလူလက်တန်းစားလည်းဖြစ်တယ်ဇာဝန်နေဒီမှာတော်တန်ပြည့်စုံတယ်အဲတော့အချင်းပိုလည်းရှိတယ်အဲ့ဒါလို့သူကပုံပြီးတော့လုတ်ပြတာတွေ့ရတယ်နော်အဲ့တော့ဒီအခုပြောချင်တဲ့လူတယောက်အကြောင်းမှလည်းပဲဒီလူကလည်းအဲ့ဒါလို့ပဲစီဥစ္စာတိတ်မချမ်းသာဘူးသိစင်းရဲ့လူလည်းမဟုတ်ဘူးသူ့မှာတော်တန်ဇာဝန်နေအတွက်ပြည့်စုံတယ်သူ့အကြောင်းအရှိကြီးတွေကနည်းနည်းလေးဖြတ်ပြတော့ဒီမှာရေးကူးထားလိုက်တော့ အဲ့ဒါကသူ့ရဲ့စိတ်နေသဘောထားနေစပြောပါမယ်နော် All natural objects seemed to have a charm for him natural objects ဒီတိပင်းတော်တောင်ကြီးမြေဒါတွေအားလုံးဆိုတာနော်ဒီစိတ်ဓာတ်ဟိုပြတော့ sensitive ဖြစ်လာတယ်ပင်မွေးနူးညံ့လာတယ်လူပေါင်းကျင်မှာရှိသမျှကိုသူပို့ပြီးတော့တံပိုးထားတတ်တယ်ပို့ပြီးတော့လည်းခံစားတတ်တယ်အဲ့ဒါဒါကဒီဘုန်းကြီးတို့ရဲ့ကိုယ်တွေ့လည်းဖြစ်တယ်ကျောရမအတူတူနေကြတဲ့ဘုန်းကြီးတော်များတဘာဝတော်တောင်ရင်မြေကျယ်ရီလာတွေပါဝင်ပေါ့အဲ့ဒါတွေကိုသိစိတ်ဝင်စားတယ်ဒါရီရဲ့အလှပကိုလည်းတံပိုးထားတယ်အဲ့တော့တရားတော်ရမတရားထုတ်နေတဲ့ဘုန်းကြီးတွေကအလှပကိုတံပိုးထားတယ်ဆိုတော့ကြားရတာနည်းနည်းဆန်းနေမလားမသိဘူးအမှတ်တမဲ့တွေ့မယ်ဆိုရင်တော့တော်ရနေတဲ့ဘုန်းကြီးတွေကသူတို့ကဘာကူမှစိတ်ဝင်စားတော့ဘူးလို့သူထင်စရာဖြစ်တယ်နော်အဲ့လိုမဟုတ်ဘူးဟိုကာလုဒ္ဒယမမြတ်စွာဘုရားကိုကပိလုဝေပြေကိုကြွားဝေပင့်တဲ့ခါမှာဂါထာပေါင်းများစွာနဲ့ရှောက်ထားတယ်ဆိုတော့ကြားဘူးနော်အဲ့ဒီရှောက်ထားတဲ့ဂါထာတွေမှာဘယ်လိုအကြောင်းအရာတွေများမယ်လို့ထင်တယ်တောတောင်ဒါယဘုံအကြောင်းတွေများတယ်နော်တော်တော်အမှန်တရားတဲ့အကြောင်းပန်းဒီကုကွင်းနေတဲ့အကြောင်းရာသီဥတုအမှန်ကောင်းတဲ့အကြောင်းပြောပြီးမှမြတ်စွာဘုရားကြွတော်မူပါဒီလိုပင့်လျှောက်တယ်ပါတယ်နော်ပြီးတော့အဲ့ဒီကလုဒ္ဒယအမှန်လျှောက်ထားတဲ့ဂါထာတွေကိုပဲအဖြေခံပြီးတော့ရှင်ဥတ္တမကျော်ကတော်လားရေးထားတယ်ကြားဘူးလားမသိဘူးနော်စာပေဝါနာပါတဲ့လူဆိုရင်တော့ကျွန်တော်ပါကြားဘူးမှာပါနော်ရှင်ဥတ္တမကျော်တော်လားဆိုတော်လားဆိုတာတော့ရဲ့တာယာဘုံကိုဖွဲ့စည်းတာပဲဖွဲ့ထားတာအဲ့တော့စိတ်အေးချမ်းတဲ့လူကတော်ရနေတဲ့ခါမှာဘာကိုကြည့်လိုက်ကြည့်လိုက်ကြည့်လိုက်တဲ့အရာမှများအေးချမ်းတဲ့အတိတ်ပဲကိုဆောင်းတယ်အဲ့ဒါဘာကြောင့်လဲဆိုတော့သူစိတ်ထဲမှာဖြစ်ပေါ်နေတဲ့အေးချမ်းမှုကိုပြန်ထင်ရတဲ့သဘောပဲစိတ်ဆင်းရဲနေတဲ့လူပူလောင်နေတဲ့လူကဘာကိုကြည့်လိုက်ကြည့်လိုက်သူစိတ်ထဲမှာအဲ့ဒါပူလောင်တဲ့အတိတ်ပဲဆောင်းတယ်စိတ်ညစ်စရာပဲအတိတ်ပဲဆောင်းသွားတာများတယ်တခြားဘုန်းကြီးတပားလည်းပြောတယ်သင်ဟာတော့တော့မှတပားတဲ့နေမယ်ဆိုရင်တဲ့တိပင်းနေတဲ့ပြိဿံတွေကတင့်တငယ်ချင်းတွေဖြစ်လာမယ်အဲ့တော့လူဒီမှာတောကတွေတမများကြတယ်အချို့လည်းပဲအလုတ်ကိုင်းနဲ့ပတ်သက်ပြီးတော့တာဝန်တွေဝတ္တရားတွေတမများကြတယ်တာဝန်တွေပြီးနေတော့ဒီတဘာဝလောကကြီးကိုကြည့်ဖို့ရအချိန်တို့မှမရတော့ဘူးကြားတော့လည်းပဲမခံစားတတ်ဘူးလည်းဖြစ်သွားတတ်တယ်နော်အဲ့တော့ဒီတဘာဝလောကကြီးဆိုတဲ့ထင်မှာကိုယ်ပုံမှန်ကျင်မှာရှိတဲ့လူတွေလည်းပါတယ်နော်အဲ့တော့အလုတ်ကိုင်းတိတ်များပြီးတော့စိတ်မှာတောကတင်တော်များတယ်ကိုအိမ်မှာရှိတဲ့လူတွေကိုတော့မှတခါတလေသူတို့စိတ်ထဲဘယ်လိုများခံစားမလဲဆိုတာကိုမစဉ်းစားမိတော့တာသမီတွေကိုလည်းဒီလိုပဲစကားပြောဖို့အချင်းကလေးနဲ့အတူတူပုံပြောဖို့အချင်းကစားဖို့အချင်းပြီးနေတော့ကင်းကွာသွားတာတွေ့ရတယ်နော်ဒီစိတ်အေးချမ်းနေတဲ့လူက sensitive ပိုဖြစ်တဲ့အတွက်ကြောင့်ပတ်ဝန်းကျင်နဲ့မကင်းကွာအရာရာကိုပို့ပြီးတော့နားလေတယ်တန်ဖိုးထားတယ်ခံစားတတ်တယ်All sights and sounds seemed to please him. မြင်ရသမျှကြားရသမျှသူ့စိတ်ကိုဟိုနှစ်သက်စေတယ်။အဲ့တော့တချို့အနိဋ္ဌာယုံတော့ရှိမှာပေါ့။တိုးတော့များစွာဖြင့်တောတဲ့တောင်တွေမှာဆိုရင်တစ်ပင်တွေမြင်ရတယ်၊ငှက်ကလေးတွေမြင်ရတယ်။တစ်ပင်ထဲမှာလေတိုးသွားတဲ့အတန်ကိုကြားရတယ်။ငှက်တန်လေးတွေမြင်တာကိုကြားရတယ်။တစ်ခါတည်းအဝေးကနွားကလောက်တန်၊ကြွက်ကလောက်တန်တွေကြားရတယ်။တာမန်လူတွေဖို့ဒီမျိုးကြီးပြားကြီးမှာအလုတ်ကင်တင်နဲ့တောကတွေများပေါ့စိတ်ရှုပ်နေတဲ့လူတွေပို့ဒါတွေကိုခံစားတတ်ဖို့သိမလို့လေတိုးတော့စိတ်အေးချမ်းနေတဲ့လူပို့ဒီတိပင်းနေရှားတဲ့မှာလေတိုးထားတဲ့အတန်လေးကတမျိုးစိတ်ကိုအေးချမ်းသွားစေတယ်ပြီးတော့ဒီသူကလည်းပဲဒီအတန်လေးကိုနားထောင်တဲ့ချိန်မှာလည်းပဲတော့တတိလက်မလို့တတိနဲ့တေချာနားထောင်နေတော့တီးပြောနေတယ်သူစိတ်ကအေးချမ်းနေတဲ့ကြောင့်ဒီအတန်လေးကိုလည်းပဲသူကအေးချမ်းတဲ့အတိတ်ပဲနေနေမြင်တယ်အဝေးကငှက်ကလေးတကောင်အတန်မီလိုက်ရင်လည်းပဲငါတန်လေးကိုနားထောင်ရတာတိတ်အတိတ်ပဲရှိတယ်။ဒီငှက်ကလေးရဲ့ဟိုជីជីလင်းလင်းရှင်ရှင်လန်းလန်းသူអော်လိုက်တာមីလိုက်တာเนาะ។အားရပါရစိတ်ပါလက်ပါအတန်လေးមីလိုက်တာဘယ်လိုလဲ။သိသဘောကျ။တခါတည်းံဒီငှက်ကလေးရဲ့စိတ်ကလေးကိုတော့အာရုံပြုတော့ជីလိုက်မိတယ်။သူစိတ်ကလေးကဘယ်လိုများနေတယ်လဲ။သူ့ကိုပို့ပြီးတော့တန်ဖိုးထားလာ။ငှက်ပဲတလေးဆန်ပဲဆိုတော့ဒီလိုမဟုတ်ဘဲနဲ့။တက်ရှိတော်တော်ငါလောကငါဘဝထဲမှာရှိနေတဲ့တက်ရှိတော်တော်တူအဲ့သူရဲ့ဘဝကိုလည်းကိုရင်းစားတယ်သူရဲ့ဘဝကိုလည်းပဲတံပိုးထားတယ်သူ့ကိုထိခိုက်အောင်နှိမ့်နာအောင်လှုပ်ချင်တဲ့စိတ်မရှိဘူးဒီဘုန်းကြီးရဲ့ကိုယ်တိုင်ခံစားချက်ပြောမှဆိုရင်ကိုအကြောင်းရဲ့အနိပါတ်မှာခက်ကလေးတွေလာနာလို့ရှိတယ်သူတို့လက်မတော့ပြန်သွားမှာမဖြစ်စေချင်ဘူးအဲ့တော့ ကိုဟာကိုနေတာထင်တာကဆိုအင်တန်သတိနဲ့နေတယ်သူတို့ကြောက်မသွားဘူးသူတို့တို့အစာလေးတွေချပေးထားတယ်သူတို့လေးတွေအစာလာစားလိုက်ခါမြန်လိုက်ခါမှာတိတ်ဝန်းတာတယ်တိတ်ကျဉ်းနေဘူးလေအားပါရသူတို့အစာလေးလူရက်ပြစားကြတယ်အကြီးကန်းကြီးတွေဆိုရင်အကြီးကြီးတွေတော့အကြီးကန်းကြီးတွေကျောင်းနဲ့ကပ်ရက်ငငန်းလှနဲ့ဝါဒန်းလေးမှသူတို့လာလာနားတယ်နားနေကြဖြစ်နေတော့ဘုန်းကြီးကိုသူတို့တေချာကြည့်တာမကြောက်ဘူးသူတို့ကဒီဘုန်းကြီးကိုမကြောက်တာဟုတ်ဘုန်းကြီးကတိတ်တဘောကြကိုယ့်ကိုသူများကြောက်တာဟုတ်မလို့ချင်းကိုယ်ကိုသူတစ်ပါးကြောက်နေတယ်ဆိုရင်သူစိတ်တမှာဘယ်လိုခံစားနေလဲချမ်းသာနေမလားဆင်းရဲနေဆင်းရဲနေတယ်နော်အေးအဲ့တော့ဒီတိရိစ္ဆာန်လေးပဲဖြစ်ဖြစ်ကိုယ့်ကိုကြောက်လို့သူ့မှာဆင်းရဲနေတာမျိုးမဖြစ်စေချင်ဘူးအဲ့တော့ဘုန်းကြီးကကြီးတွေကခေါင်းကြီးဆောင်းခဲ့ပြီးတော့ကြီးပြီးတော့အိန္ဒိယရပဲနေတယ်ဘယ်မှပြန်မတော်မကြောက်သူတို့ကိုယ့်ကိုမကြောက်တော့တိတ်တဘောကြကိုယ့်မြေတာကိုအတိမှတ်ပြည့်တဲ့ဘောမျိုးဖြစ်သွားတာကိုယ့်ကိုကြောက်လို့ပြန်သွားလို့ဆိုဩဘာလို့များကြောက်လို့ပြန်သွားတာငါဘာမှမလုပ်ပါဘူးမင်းနေပါအေးချမ်းချမ်းနေပါမကြောက်ပါနဲ့ကြားတော့ဘလို့ဖြစ်လာလဲဆိုကြီးကန်းကြီးတည်းကဘုန်းကြီးကိုခင်းတယ်တော်ရမှာဇင်ညာရှောက်တဲ့ခါကျရင်ဘုန်းကြီးကဒီဘက်ထိပ်ရောက်လာရင်သူကဒီဘက်ထိပ်ဝင်လာနားတယ်တော်ရမှာလမ်းကအရှည်ကြီးကိုဒီဘက်ထိပ်ကနေဟိုဘက်ထိပ်တီအောင်ဖြည်းဖြည်းဖြည်းတတိလေးနဲ့အေးချမ်းချမ်းရှောက်သွားတယ်ဘုန်းကြီးကဟိုဘက်ရှောက်သွားရင်သူတို့ကတိပင်တပင်ရတပင်ကုကုကုကုပြီးဘုန်းကြီးနောက်ကနေလိုက်တယ်နော်အဲ့တော့သူ့မြေတာကုမြေတာအပြန်လန်ရနေတာအဲ့ဒါလေးကိုစိတ်ထမအမတန်ကျင်နေဦးတယ်။သဘောကျတယ်။အဲ့လိုပဲတခြားခြားတောတော်လေးလည်းလိုပဲတခါတည်းရုံလေးတွေတွေ့ရတယ်။သူကသူ့လိုမျက်ကလေးတွေစားတယ်။ညမှာလာကြီးကထိန်လို့တားလို့ယုံဆိုတာနေ့ဘက်မှာထွက်ခဲပါတယ်။ညဘက်ကမှထွက်ကြတာများတယ်။အဲမျက်ကလေးတွေတောတော်မှဆိုတော့တော်တော်တမ်းပါတယ်။နွားတို့ကျွဲလို့လည်းမလာကြဘူး။လာခွင့်မပေးလို့ပါ။အဲ့ဒီမျက်ကင်းမှာယုံကြီးလာလို့စားတယ်။ဘုန်းကြီးတွေကလမ်းလျှောက်ဘုန်းကြီးတွေဆိုလို့အများကြီးပုတ်ပါနှစ်ပါးပဲရှိတယ်။သူတို့ထွက်မပြေဘူးသူကသူတို့အင်ဒီမပြဲပဲစားတော့ပေါ်တယ်အဲ့ဒါလည်းသဘောကျတာဟိုအရင်တော့ဒေါင်းကြီးရှိတယ်ကျောင်းထဲမှာလျှောက်သွားနေတာပဲဒေါင်းကြီးဒီခါလေဒေါင်းကြီးကအနောက်ကနေလဲကြည့်တယ်သူကလည်းအနောက်ကိုလဲကြည့်လိုက်သွားလိုက်အဲ့လိုပဲနေတာကျောင်းသားတပည့်ကြီးတပည့်ပုံမှန်နေတယ်အဲ့တော့ကိုပေါင်းဝန်းကျင်မှာရှိနေတယ်တက်ရှိတဲ့တော်ဝါတွေနဲ့ကိုနဲ့ဟာ harmony ရှိနေတယ်နော် peace harmony အဲ့ဒါရှိတယ်အမှန်တန်ငြိမ်းချမ်းတာထို့သူပဲကိုနားရောက်လာတဲ့လူတွေနဲ့ပတ်သက်လို့လည်းဒီလိုပါပဲသူတို့စိတ်ကမှအေးချမ်းမှုရှိစေခြင်းနဲ့မြစ်တာပြန်လာရှိစေခြင်းအဲ့တော့ကို့မှာအေးချမ်းမှုရှိမှဒါတွေကိုတန်ဖိုးထားတတ်လာတယ်အသိမှတ်ပြုလာတယ်ဖြစ်နိုင်အောင်လည်းပဲပို့ပြီးတော့စူးစမ်းတယ်ကို့မှာအေးချမ်းမှုရှိရင်ဒါတွေကိုတန်ဖိုးမထားနိုင်ဘူးအကြောင်းကို့ကိုယ်ကိုတန်ဖိုးထားဖို့သူများကိုတန်ဖိုးထားဖို့လောကကြီးကိုတန်ဖိုးထားဖို့ဆိုတာကို့မှာနည်းနည်းအေးချမ်းမှုရှိရအေးချမ်းမှုရှိမှလည်းပဲ sensitive ဖြစ်လာတယ်တိမ်မွေးမှုရှိလာတယ်နည်းနည်းမှုရှိလာတယ်အေးချမ်းမှုမရှိလို့ရှိရင်တိမ်မွေးမှုနည်းနည်းမှုဆိုတာမဖြစ်နိုင်ဘူးမအေးချမ်းရင်ကြမ်းတမ်းတာမအေးချမ်းရင်မနည်းနည်းတော့ဘူးသူတစ်ဖက်သားပဲသူစဉ်းစားတယ်သူတစ်ဖက်တော့ပဲသူစဉ်းစားတယ်သူတစ်ပါးထိခိုက်သွားမှနစ်နာသွားမှဟုတ်သူထဲ့မတွေ့တော့ဘူးအဲ့တော့ကို့မှာအေးချမ်းမှုမရှိရင်လောကကြီးကိုအေးချမ်းအောင်အထောက်ကူမပေးနိုင်ဘူး He appeared to like ပြည့်ရတူလိုက်ဆိုတော့ဒီစာရင်းနဲ့တူတာသူအထင်ကိုပြောတာပဲနော်သူရဲ့ခံမှန်းချက်ကိုပြောတာအပြည့်ရဆိုတာခံမှန်းချက်ကိုပြောနေတာနော် He appeared to like ပြီးတော့ဝင်းထဲမှာ and I believe he did like သူကြည့်ရတော့နှစ်သက်ပုံရတယ်ဒါပေမဲ့ကျွန်ုပ်ရဲ့ယုံကြည်ချက်ကတော့သူတကယ်ပဲနှစ်သက်တယ်လို့သဘောကျတယ်လို့ထင်တယ်ဘာလဲဆိုတော့ all the men women and children he saw သူမြင်ရသမျှယောက်ျားမိန်းမနဲ့ကလေးတွေကိုသူကြည့်ရတာသူသဘောကျပုံရတယ်သူကခင်မင်တဲ့ပုံမှန်ရှိတယ်နော် Though I never knew him to say that he likes anyone ဒါပေမဲ့သူ့နှုတ်ကတော့ဘယ်သူပဲပါဘူးခင်မင်နဲ့နှစ်သက်တယ်သဘောကျလို့တော့ပြောတာမကြားရပါဘူးအဲ့တော့သူ့စိတ်ထဲမှာဘယ်သူနဲ့တွေ့တွေ့ယောက်ျားပဲဖြစ်ဖြစ်မိန်းမပဲဖြစ်ဖြစ်ကလေးတငယ်တွေပဲဖြစ်ဖြစ်ခင်မင်နဲ့စိတ်ရှိတယ်နော်အဲ့တော့တရားအထုလို့နည်းနည်းအတိညာနည်းနည်းလာတဲ့လူမိမိနဲ့သူတစ်ပါးနဲ့ဆက်ဆက်နေတဲ့သဘောကိုကောင်းကောင်းနားလည်တမိုးထက်တယ်လောကမှာငါတယောက်ထဲနေလို့မဖြစ်ဘူးနော်ငါတယောက်ထဲနေလောကအတိပဲပြည့်စုံငါဘဝအတိပဲပြည့်စုံငါနဲ့ငါပတ်ဝန်းကျင်လောကကြီးနဲ့ဟာနေမျိုးစုံနဲ့ဆက်ဆက်ဘယ်လိုမှခွဲခြားလို့မရခွဲထားလို့မရမွေးလာကြတဲ့ကအမေဖေဆိုတာပါလားဆက်ဆက်မှုကရှိနေအမေဖေနဲ့ဥဒင်းနဲ့လုံလောက်တလားဆိုတော့လုံလောက်ချားရှင်မျိုးအတိုင်းဝဲရှိအောင် ဆွေမျိုးနဲ့လုံလောက်ပြီလားဆိုတော့ဒါလည်းမလုံလောက်သေးဘူးဆွေမျိုးမဟုတ်တဲ့ဇိမ်းနေနဲ့လည်းပဲအတိုင်းဝဲဆိုတာရှိရမယ်အဲ့တော့ဒီလိုတရားကိုနည်းနည်းဝါနာပါတဲ့တပည့်လေးယောက်ကဘယ်လိုပြောလဲဆိုတော့သူဒီလိုတရားတွေပါရင်အားထုတ်လာပြီးတော့သူ့စိတ်ကြီးသဘောထားဟိုပြော့ရင့်ကျက်မြင့်မြတ်လာတဲ့ခါမှာသူကသူကသူတပားပေါ်မှာထားတဲ့သဘောထားဟာမှန်ကန်လာတဲ့ခါမှာပဝန်းကျင်ရလူတွေကသူ့ပုံမှာပို့ပြော့ခင်းမင်းလာတော့သူတွေ့ရသူ့ကိုတွေ့ရရင်ဝန်တာတယ်သူ့ကိုလာစေခြင်းတယ်သူနဲ့စကားပြောခြင်းတယ်သူပြောရင်လည်းနားထောင်တယ်အဲ့လိုဖြစ်လာတာတွေ့ရတော့ဒဇိနေရသူ့ကိုခင်တာကိုရတဲ့ပဲကြောင့်သူဘယ်လိုပြောလဲဆိုတော့ဆွေမျိုးတွေကခင်တယ်ဆိုတာကတော့အမျိုးတော်လို့ကိုနော်အခုတော့ဘာမှအမျိုးမတော်တဲ့ဒဇိနေကသူ့ပုံမှာတကယ်ကောင်ရိုးရိုးသားသားလိုက်လိုက်လဲလဲချစ်တာခင်တာတွေ့ရတဲ့ခါကျတော့သူ့ကိုသူပို့ပြီးကျင်းနေမှုရသူ့ကိုသူပို့ပြီးလဲယုံကြည်မှုရလာတာငါဟာတကယ်ပဲချစ်စရာခင်စရာကောင်းတဲ့သူမို့လို့ငါ့ကိုချစ်ကြခင်ကြတာပဲဆိုတော့သူချစ်ချင်တဲ့နာရသွားတာနော်အဲ့ဒါကကကျင့်တတ်မှုလည်းတမျိုးရတဲ့အပြင်တော့လူရဲ့တတ္တိကိုလည်းအများကြီးတူပွားစေ။ငါဟာခင်စရာကောင်းတယ်ငါ့ကိုလူတွေခင်တယ်။လူတွေဟာသူတို့ရဲ့စိတ်ထဲမှာသူတို့ရဲ့ဘဝတွေမှာငါ့ကိုနေရာပေးတယ်။ဟော။အဲ့ဒါမှသာရေးကြည့်တဲ့ချက်။လူဟာပဝန်းကျင်အတိုင်းဝိုင်းမှာရှိတဲ့ကိုယ့်ရဲ့အထူးသဖြင့်ကိုယ့်ဘဝမှာအရေးပါတဲ့လူတွေရဲ့နေရာပေးမှုကိုရမှပဲဖြစ်တယ်။အဲ့ဒီနေရာပေးမှုကိုမရရင်ဘာဖြစ်မလဲ။အငငယ်သွားမယ်နော်။တင်ငယ်သွားမယ်။တော့သူတပားကကိုယ့်ကိုတံပိုးထားလာတဲ့ခါမှာအဲ့ဒီတံပိုးထားတာကိုလည်းကျင့်တတ်မှုရတယ်ကိုယ့်ကိုယ်ကိုလည်းပဲပို့ပြီးတော့တံပိုးထားလာတယ်ဒါကြောင့်ငငယ်လေးခလေးငငယ်လေးပဲဖြစ်ဖြစ်တော့သူ့ကိုမိဘတွေကလေးလေးဆက်စားတံပိုးထားပြီးတော့နေရာပေးပြီးတော့ဆက်ဆံမယ်ဆိုရင်အဲ့ဒီခလေးကသူ့ကိုယ်သူလည်းပို့လေးစားလာပတ်ဝန်းကျင်နဲ့ပို့လေးစားတယ်ပြောတာဆိုတာမှလည်းပဲကိုယ့်ပြော့မြတ်မြတ်တတ်တာလုပ်တတ်လာဟိုတစ်ဖက်သားစိတ်ဆူတာစိတ်ကောက်တာအဲ့လိုမရမကတခုခုလိုချင်တာတော့ဘာလို့အဲ့ဒါတွေနေသွားတာတွေ့ရတယ်နော်ဒါကမိမိကိုယ်တိုင်ရဲ့ကိုယ်တွေ့တယ်မှလည်းပါတယ်ပတ်ဝန်းကျင်မှာဖြစ်တာတွေလည်းပဲတိထားပြတော့အများကြီးချိတာအခုဒီအကြောင်းအရာတွေပြောနေတာအိဗေချိတယ်နော်နောက်မှအိဗေကိုပြန်ခြုံပေးမယ်ဟိုဆိုချင်တာအချင်းချင်းပြောရမယ်ဆိုရင်တော့ sensitive ဖြစ်ဖို့အရေးကြီးတယ်တံမိုးထထဖို့လိုတယ်နော်ကိုယ်ကလည်းသူတစ်ပါးကိုလေးစားဖို့လိုတယ်လို့သူတစ်ပါးကလည်းကိုယ်ကိုလေးစားတာကိုရဖို့လိုတယ်လို့နော်အဲ့ဒီလေးစားမှုဟာဘယ်ချင်းပဲရွယ်ကစပြော့ရဖို့လိုတယ်လဲဆိုတော့တိတတ်တဲ့ရွယ်တွေကရဖို့လိုတယ်အဲ့တော့ငငယ်လေးကလေးကတစ်နှစ်လောက်နှစ်လောက်ဆိုတော့ဒီထက်ငယ်တဲ့ကလေးတွေတော့မှဟို sensitive ဖြစ်တယ်တိတတ်တယ်ပေါ့နော်သူတို့ကိုလူတယောက်ကချစ်သလားခင်သလားတံပိုးထားသလားမထားဘူးလားဆိုတော့ကလေးငယ်တွေကသိအမှတ်တမဲ့ကြည့်မယ်ဆိုရင်မစကားမပြောတဲ့ကလေးနော်အိမ်မှာမိသားစုအများကြီးရှိတယ်သူနဲ့သိနေတယ်ဆိုရင်သူ့ကိုတံပိုးထားတာချစ်တာလေးစားတာဘယ်သူလဲဆိုတာသူသိတယ်အဲ့ဒီလူစီကိုသူပို့သွားတယ်ကိုပြည့်စုံတာရွေးရတာတွေမကဘူးနော်အဲ့တော့ညီမနှစ်ယောက်ရှိတယ်သူတို့မှနောက်ထပ်ညီမလေးငငယ်လေးတယောက်ရှိတယောက်ကအဲ့ဒီငငယ်လေးကိုကျွေးမွေးတယ်မှတုတ်တင်ပေးတယ်ရေချိုးပေးတယ်နော်ဥပစာတွေပဲကိုပေးတယ်နောက်တယောက်ကဒီကလေးကိုလေးလေးဆက်ဆက်စကားပြောတယ်ဒီကလေးကဘာတူကိုခင်းနေတယ်ထင်တော့လေးလေးဆက်ဆက်စကားပြောတဲ့လူကိုခင်းနေတာတွေ့ရတို့သူ့ပြည့်စုံပေးတဲ့လူကိုသူတလောက်မခင်ဘူးခင်တော့ခင်ပါတယ်မုန်းနေတော့မဆိုးလို့ဘူးနော်သူ့ကိုလေးလေးဆဆအတိတ်မှပြူတာစကားပြောတာကိုသူသိကြတယ်သူ့ကိုတခုခုခံကျင်အတင်းကြမခံဘူးနားလည်အောင်ပြောပြနော်သူကတခုခုလိုချင်နေပြောချင်နေလည်းပဲအဲ့ဒါကိုတည်တည်ချာချာနားထောင်တခါလေးကလေးကငယ်သေးလို့သူ့မှာစကားလုံးမကြွယ်ဝသေးလို့မပြောနိုင်တဲ့အချက်လက်တွေကိုလည်းပဲဒီတိတတ်တဲ့ sensitive ဖြစ်တဲ့လူကြီးကဘာဖြစ်ချင်တာဘာပြောချင်တာဆိုတာသိပြီးတော့သူစိတ်ထဲမှာရှိတော့ခေါ်ပေးတယ်ပြောပေးတယ်ဒီလိုဟုတ်တလားဟိုလိုဟုတ်တလားလို့ဒီလိုမေးပေးတယ်မေးပေးတဲ့ခါမှာကလေးကသူ့စိတ်ထဲမှာခံစားနေရတာကိုဒီသူ့အမကြီးကသိနေပါလားလို့ခံစားရတဲ့ခါမှာသူတော်တော်ကျဉ်းနှံ့မှုရတယ်စိတ်ထဲမှာတမျိုး relief နော်တက်တာမှုလည်းရတယ်နော်အဲ့တော့လူတိုင်းမှာဒီလိုခံစားရတာလည်းရှိတယ်ဟုတ်တစ်ဖက်သားဟာငါ့ကိုနားလည်ရဲ့လားငါ့ကိုကုချင်းစားရဲ့လားငါ့ကိုတန်ဖိုးထားရဲ့လားဆိုတာစိတ်ထဲမှာတွေးနေတတ်တယ်နော်အဲ့တော့အဲ့လိုကလေးဘဝတဲ့ကပဝန်းကျင်မှာရှိတဲ့လူတွေကလေးစားတာတံမိုးထားတာနေရာပေးတာအတိမတ်ပြုတာသူ့ရဲ့စိတ်ထဲမှာခံစားနေရတာသူပြောချင်တာကိုအချိန်ပေးပြီးတော့အာယုံစိုက်ပြီးတော့နားထောင်တာသူသိလို့ချင်တယ်ဒါလူတိုင်းရဲ့ဘဝမှာအရေးကြီးတဲ့ချက်ပဲအကယ်၍အဲ့ဒါကိုမရခဲ့ရင်အဲ့လူကဘာဖြစ်မလဲဘာဖြစ်မလဲဒေါသကြီးလာမယ်မကြင်မနာဖြစ်လာမယ်နော်အေးဟုတ်တယ်ဒီကကြီးပြောတာအဲ့ဒါပါနော်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့အဲ့ဒီဒီကလေးလေးရဲ့အထောက်အထားလေးကိုပဲပြန်ပြောချင်တယ်ကလေးအကြောင်းကိုပြောနေလို့မလေးနဲ့ဘူးလို့တော့မထင်စေချင်ဘူးနော်ကိုတိုင်လည်းကလေးဘွားကနေကြည်လာတာပါကိုပေါင်းဝင်ကျင်မှလည်းကလေးတွေရှိသေးတယ်ပြီးတော့ကလေးမှတာဒီလိုခံစားတတ်တယ်လို့မထင်ပါနဲ့လူကြီးတွေလည်းခံစားတတ်ပါတယ်အခုပြောချင်တာကက
ခလေးတောင်မှခံစားတတ်တယ်ဆိုတော့သိစေချင်လို့ပါလူကြီးတွေကဒါမျိုးခံစားတတ်တယ်ဒါပေမဲ့ခလေးတွေလည်းပဲခံစားတတ်ပါတယ်ခလေးပဲဆိုတော့သူတို့ကိုလူရမသွင်းမဲ့မနေဖို့လူကိုဝိဃာစားတဲ့ကလူရသွင်းမှဖြစ်မယ်အခုခင်မှာဒီလူလောကအတန်ဝိုင်းလူကြီးတွေဟာခလေးတွေကိုတိတ်ပြီးတော့မလေးစားတာမျိုးတွေ့နေလို့ခလေးတွေကပိုဆိုးလာနေတာတွေ့နေတယ်အဲ့တော့ခလေးတွေကိုသူတို့ကိုသူတို့လေးစားမှုရှိလာအောင်ဆိုတာအောင်ရှင်တန်းကလူကြီးတွေကသူတို့ကိုလေးစားမှာတောင်းတောင်းသူတို့လွဲတာမှားတာကိုအပြစ်မတင်မနဲ့နားလဲအောင်လေးလေးစားပြန်ဆွေးနွေးမှာလေးလေးစားစားဆွေးနွေးမှာနော်အမိတ်ဩဇာအာဏာနဲ့အတင်းကျခိုင်းတာကိုမဆိုးလို့အဲ့တော့ခုနကလေးလေးဆိုပါတော့ဒီကလေးကြောင့်ခဏခဏပြောနေတာသူမိဘတွေကအမှုတန်းတယ်အဖေကအဝေးမှာလှုပ်သွားလို့အမေကတော့သွားလိုက်ပြန်လိုက်အဲ့လိုနေရတာတနေ့တော့သူ့အမေကအဝေးကိုလှုပ်ကိစ္စနဲ့သွားလိုက်တယ်မနေ့ကလေးကသွားတာသူ့မှားပြတော့သွားတာအမေလှုပ်ရှိလို့သွားမှာနော်တနေ့လုံးမုတ်ချုံမပြန်လာမှာအဲ့သူ့အမေကားနဲ့ထွက်သွားတာကိုသူမြင်တယ်အမေသွားပြီဆိုတော့သူလက်ခရီးပါလေးပြလိုက်သေးတယ်နော်အဲသူ့မပူစားဘူးမဆူဒီကလေးကိုငင်လေးတဲ့ကအမေနဲ့လေးလေးစစပြောလာတဲ့အချင်းရှိနေတော့ကလေးကနားလေဒီနေ့အမေအဝေးကိုသွားမယ်အကြောင်းသူပူစားလို့မဖြစ်အဲ့တော့စားချိန်တန်းတဲ့ကသူ့ကိုကြွေးရင်သူအေးအေးဆေးဆေးကောင်းကောင်းမွန်မွန်စားတယ်နော်အဲ့ချိန်တိုင်းအိတ်တယ်ကစားချိန်တိုင်းသူ့ကကစားနေတာပဲဒါပေမဲ့စိတ်ထဲမှာအမေကိုမျောနေတယ်ညနေကျတော့အမေကပြန်လာတော့အလုတ်ကလည်းပါလာတယ်ဧည့်သည်လည်းပါလာတယ်အဲ့တော့အိမ်ရောက်ချင်းကလေးကိုအယုံဆိုင်တယ်အလုတ်ကလည်းဖက်ကလို့ရင်းနေဧည့်သည်ကိုလည်းပဲစကားပြောတယ်အဲ့တော့ဒီကလေးကသူမကျေနပ်တော့သူဒေါသဖြစ်နေစိတ်တုန်နေစိတ်ဆိုးနေနော်သူမျောလဲတယ်လို့မဖြစ်လို့အဲ့တော့ခဏနေတော့သူ့အမေကသူ့ကိုတွားပြီးတော့ခြိမယ်လို့တော့သူ့မကင်နဲ့နော်အဲ့တော့အမေကအလုတ်လည်းပင်မနေတော့ကလေးကမကင်နဲ့ဆိုတော့ကလေးကိုသူအမေကစိတ်ဆိုးပြန်တော့အလကားနေစိတ်ကောက်နေထမင်းကြီးရင်မစားဘူးတဲ့။ဘာဖြစ်လို့လဲ။သူ့ကိုကြီးမဆိုင်လို့နော်။သူ့ကိုအသိမှမပြုလို့နော်။စကားလုံးတွေအများကြီးတုံးပြီးတော့ရှင်းပြပါလိမ့်ချက်ကနော်။ပို့ပြီးတော့ပေါ်လင်းအောင်။သူ့တနေ့လုံးသူ့အမေကိုမျောနေတာ။တနေ့လုံးသူ့ကိုထားခဲ့တာ။နော်။အခုပြန်လာတော့လည်းပဲသူ့ကိုကြီးမဆိုင်။သူ့အသိမှမပြုဘူး။သူ့ချက်ချင်းမချီလိုက်။အဲ့တော့သူ့စိတ်တမှာမေတ္တာငတ်တယ်လို့ဖြစ်နေတာ။တနေ့လို့သူအမေမြတ်တာကိုငတ်နေတာအဲ့တော့သူမရဘူးမရတော့သူစိတ်မှာမကျင်တတ်ဘူးအမေကငေါ့တန်ဖို့မထားဘူးဆိုတဲ့သဘောမျိုးငေါ့မချစ်ဘူးဆိုတဲ့သဘောမျိုးသူစိတ်မှာခံစားနေရတာအဲ့တော့ဒီကလေးနဲ့ပတ်သက်ပြီးတော့အင်မတန်နားလည်တတ်တဲ့ sensitive ဖြစ်တဲ့သူ့အမကြီးကသူက child psychology အင်မတန်စိတ်ဝင်စားတယ်နော် psychology အင်မတန်စိတ်ဝင်စားတော့ child တွေမကပါဘူးသူကအားလုံးနဲ့ပတ်သက်တဲ့ psychology ကိုစိတ်ဝင်စားတာပါအထူးသဖြင့်ဒီ child ကိုဒီကလေးကိုသူအင်မတန်အယုံစိုက်နေတယ်ကိုကိုတိုင်းကလေးဘောကနေကြည်လာတာဒါပေမဲ့ကိုကလေးဘောကကိုတော်တော်များမေ့သွားပြီမေ့သွားတော့ဒီကလေးရဲ့ငယ်လေးရဲ့ဘောကကိုတေချာ study လုပ်ရင်းနဲ့ပဲကလေးဆိုတာဘယ်လိုလဲဆိုတာကိုသူပို့ပြီးတော့သိလာတယ်ငယ်ငယ်လေးမလို့ဘာမှမသိဘူးလို့ကြီးတွေထင်နေကြတာမဟုတ်ဘူးဆိုတာသူသိလာတယ်သူမပြောတတ်တာပဲရှိတယ်သူအကုန်လုံးခံစားတတ်တယ်နော်အဲ့တော့ဒီအမကြီးကဒီကလေးကိုစကားတော့ပြောတယ်မိမိကတနေ့ကအမေကိုမျောနေတာလားဆိုတော့ဟုတ်တယ်မိမိကပြန်လာတဲ့ခါကျတော့မိမိကိုမချီလို့စကားမပြောလို့မိမိကစိတ်ကောက်တာလားဟုတ်ပါတယ်နော်သူစိတ်ကောက်တာမိမိကအလုပ်ပါလာတယ်ဧည့်သည်လည်းပါလာတယ်ဒါကြောင့်ဧည့်သည်နဲ့စကားပြောနေလို့မိမိကိုချက်ချင်းဒီမဆိုင်နေတာမိမိကတနေ့လုံးအလုပ်လုပ်ရတာပင်မနေတယ်နော်အဲ့တော့ပင်မနေလို့အလုပ်တွေရတယ်မရနေလို့မိမိကိုချက်ချင်းမချီနေတာဒီမဆိုင်နေတာမိမိကိုမချီလို့မဟုတ်ဘူးအဲ့လိုသူ့ကိုရှင်းပြတာနော်အဲ့လိုသူ့စိတ်ထဲမှာရှိတဲ့ခံစားချက်ကိုပေါ်လိုက်ပြီးတော့အတိမှပြလိုက်တဲ့အခါမှာနော်ပြီးတော့သူ့ဘက်ကလည်းပဲသူ့အမေအလုပ်များတဲ့အကြောင်းကိုသဘောပေါက်အောင်နားလည်အောင်ရှင်းပြလိုက်တဲ့အခါမှာဒီကလေးကဘာဖြစ်သွားလဲကျဉ်တ်သွားတယ်နော်ကျဉ်တ်သွားပြီးတော့နောက်သူ့ထမင်းကြီးတော့သူစားတယ်နော်သူ့အမေလည်းခေါ်တော့လဲသူအမေနဲ့လိုက်သွားတယ်အားလုံးနဲ့သူအဆင်ပြေသွားတယ်နော်အဲ့တော့သူဟာကိုယ်ခံစားချက်ကိုအတိမှပြတာကိုသိလို့ချင်းတယ်နော်ကိုယ်ကလည်းပေးချင်တယ်သူများစီလည်းယူချင်တယ်နော်အဲ့ဒါလို sensitive ဖြစ်ဖို့ကသိအရေးကြီးတယ်အခုခင်မှာလူတွေကအလုတ်ကလည်းအမြန်များကြပါနော်များကြပြီးတော့ကိုယ်မှလည်းပဲတောကတွေကအမြန်များတော့သူများစိတ်ထဲမှာဘယ်လိုများခံစားနေရမလဲဆိုတာကိုဒီချာအယုံဆိုင်ပြီးတော့မစဉ်းစားမိဘူးနော်ဥပမာတခါကြီးဆိုရင်အမေစိတ်ထဲမှာဘယ်လိုခံစားနေရမလဲဒီချာစဉ်းစားမှနော်ဒီချာအယုံပြုတ်မှသူဘာများပြောချင်နေတယ်လဲနော်ဟိုတခါမကြီးဆိုလဲဒီမကြီးရဲ့အမေစိတ်ထဲမှာဘယ်လိုခံစားရလဲဒီချာအယုံဆိုင်မှနော်အထူးသဖြင့်လူကြီးတွေဆိုတာဟိုအသက်ကြီးသွားတဲ့အတွက်ကြောင့်တသီးမမီကုန်မှုပြန်ပြီးတော့ရှိလာရုပ်ပိုင်းနဲ့မိကမှုမရှိတော့မှစိတ်ပိုင်းနဲ့မိကမှုက ရှိနေသေးတယ်သူမှပြည်စည်းဥစ္စာချမ်းသာလို့သူမှစာဝန်နေပြီလဲနေတယ်သာသမီစီကဘာမှအထောက်ပံ့မလို့ဒါပေမဲ့သာသမီကချစ်ခင်တာယူရတာနေတာပြောတာကိုသိလို့ခြင်းတာပဲနော်အထူးသဖြင့်နေမကောင်းတဲ့ခါမှာပိုးလို့ခြင်းနဲ့ဒါတွေကိုအချိန်ပေးနိုင်ရဲ့လားပေးဖို့လို့
But each who knew him felt he liked him or her and that he liked others also.
So, this is the one that you have to say. You have to say, 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 ကိုယ်တခြားလူတွေကအဲ့လိုသဘောထားရင်မနဲ့နဲ့သဘောကျမှာနော်အမှန်တန်ကောင်းမှာအဲ့တော့ပစ္စည်းဥစ္စာပြည့်စုံရုံနဲ့စိတ်ချမ်းသာမှုစိတ်ကျေနပ်မှုမပြည့်စုံနိုင်သေးဘူးကိုယ်ပတ်ဝန်းကျင်ကလူတွေရဲ့ချစ်ခင်မှုလေးစားမှုတန်ဖိုးထားမှုကိုရမှလည်းပဲစိတ်ကပိုပြီးတော့ချမ်းသာတယ်ကျေနပ်တယ်နော်ပစ္စည်းဥစ္စာဆိုတာရုပ်အထုပြည့်စုံမှုအတွက်အထောက်ပံ့ဖြစ်တယ်ပစ္စည်းဥစ္စာရှိလို့ငါ့မှာပစ္စည်းဥစ္စာရှိတယ်ဆိုပြီးတော့ပစ္စည်းဥစ္စာကိုအားကိုးပြီးတော့တမျိုးတော့အားတက်တာမျိုးလည်းရှိပါတယ်နော်ဆိုတော့ပစ္စည်းဥစ္စာကိုအားကိုးပြီးတော့အားရှိတာကတကယ်စိတ်မချရအောင်ရှိနေတော့မှတော့မှဒီနေ့ငါ့မှာအဲ့ဒါမျိုးအဲ့ဒါတွေမရှိလို့ရှိရင်ဘယ်နဲ့နေမလဲဆိုတာမျိုးတွေးပြီးတော့စိတ်မအေးဘူး secure မဖြစ်ဘူးနော်လူအများကကိုယ့်ကိုတကယ်ထက်ထက်တန်တန်လေးလေးဆဆာခင်မင်ပါတယ်ဆိုတာကိုရလို့ရှိရင်တော့ပို့ပြီးတော့အားရှိငါ့မှာပစ္စည်းဥစ္စာမရှိတော့မှငါ့မှာမိတ်ဆွေတွေရှိတယ်နော်ငါ့ကိုတကယ်ချစ်ခင်တဲ့လေးစားတဲ့တန်ဖိုးထားတဲ့မိတ်ဆွေတွေရှိတယ်ငါဒုက္ခရရင်သူတို့ပြစ်မထားဘူးသူတို့ကြည့်ရှုငါ့မှာရှင်မျိုးတွေရှိတယ်မောင်နှမတွေရှိတယ်အဲ့တော့မေတ္တာကပို့ပြီးတော့စိတ်ကို secure ဖြစ်စေတယ်လုံခြုံမှုကိုပို့ရစေတယ်နော်အဲ့တော့ဒီမှာအခုပြောပြနေတဲ့ဒကာကြီးလိုပဲဒီမှာအခုရှိနေတဲ့ဒကာကြီးတွေကမကြီးတွေလည်းပဲငါ့ကိုလူတွေကတကယ်ခင်ပါတယ်ဆိုတာမျိုးကိုရနိုင်အောင်ကိုယ့်ရဲ့စိတ်နေဘောထားကိုကိုပို့ပြီးတော့ဘောထားကြီးလာအောင်မေတ္တာကရုဏာကြီးလာအောင်သူတစ်ပါးကိုပို့ပြီးတော့ sensitive ဖြစ်အောင်သူတစ်ပါးကိုပို့ပြီးတော့ကိုကျင်းစာတတ်အောင်သူတစ်ပါးစိတ်ထဲမှာဘယ်လိုများခံစားနေရလဲဆိုတော့သိနိုင်တဲ့ဉာဏ်ရည်ဉာဏ်သွေးနော်တိမ်မွေးမှုရနိုင်အောင်ကြိုးစားတဲ့တော့တရားအားထုတ်လို့ရှိရင်ဒါတွေကဖြစ်လာတာပဲနော်အလိုလျောက်တောင်ဖြစ်လာတယ်ပို့ပြီးတော့စိတ်တရားတိမ်မွေးလူညာလာပြီးတော့ဩသူများဘယ်လိုများခံစားရတယ်ဆိုတော့သိလာတယ်ကိုယ်နဲ့သူတို့ဘာရဲ့ဆက်ဆံမှုလဲပိုသိလာတယ်သူစိတ်ချမ်းသာရင်ငါစိတ်ပိုချမ်းသာတယ်ငါအမေဖေစိတ်ချမ်းသာရင်ငါစိတ်ပိုချမ်းသာတယ်နော်တခါကြီးဆိုရင်လည်းငါဇနီးစိတ်ချမ်းသာရင်ငါလည်းစိတ်ချမ်းသာတယ်ငါသားရီသမီးတွေစိတ်ချမ်းသာရင်ငါလည်းစိတ်ချမ်းသာတယ်အဲ့တော့သူတို့စိတ်မချမ်းသာဘဲနဲ့ငါစိတ်ချမ်းသာဖို့ဆိုတာကွက်ပြတော့မဖြစ်နိုင်ဘူးအဲ့တော့ငါစိတ်ချမ်းသာခြင်းသူရဲ့စိတ်ချမ်းသာမှုကိုငါထည့်စလာရမယ်အဲ့ဒါကိုလေးလေးနဲ့သဘောပေါက်မှဖြစ်တယ်နော်တခါတလေတယောက်နဲ့တယောက်အနိုင်ယူခြင်းနဲ့စိတ်တွေရရှိတာ ਉਹ ရှိတော့သားသမီးကိုလည်းနိုင်ခြင်းတယ်နော်အဲလူမယားချင်းလည်းပဲတခါလေတယောက်ကိုတယောက်နိုင်ခြင်းတယ်နိုင်ခြင်းတဲ့စိတ်ရှိနေရင်တော့စိတ်ချမ်းသာမှုမရနိုင်တော့ဘူးဘာကိစ္စဖြစ်ဖြစ်အထက်အောက်သဘောမျိုးမဟုတ်ဘဲနဲ့ရန်လူယူသဘောထားမျိုးသားသမီးတော်မှတက်နေတော့သူ့ကိုလေးလေးစားနေရာပေးရမယ်နော်အဲ့ဒီဘုန်းကြီးကသားသမီးကိုလေးစားဖို့ဆိုတဲ့စကားကိုအများနဲ့ထည့်သုံးနေရှိတယ်တချို့တော့ကြားဘူးတယ်လို့ထင်တယ်။ရုတ်တရက်ကြားရရင်တော့စားမြတ်နေမလားမသိဘူး။သားသမီးကိုလေးစားဖို့ဆိုတာကသားသမီးကိုရိုးရိုးတေးလက်အုပ်လေးချီပြီးတော့ပြောရမယ်လို့မဆိုလို့။သူ့ခံစားမှုကိုသူ့ခံစားချက်ကိုအသိမှပြုဘူး။သူပြောချင်တာကိုတေးတေးချာချာလေးလေးဆဆာအတိတ်ပဲပေါက်အောင်။သူပြောချင်တဲ့အတိတ်ပဲအတိုင်းပေါက်အောင်။ကိုယ်ဆွဲချင်တဲ့အတိတ်ပဲအတိုင်းဆွဲဖို့မပြောဘူး။သူပြောချင်တဲ့အတိတ်ပဲအတိုင်းကိုမမှန်ကန်ကန်နားလည်သွားအောင်ကျိုးစားတာမျိုးဆိုလို့သူ့မှာဖြစ်ချင်တဲ့ဆန္ဒတွေအများကြီးရှိတယ်မိဘအနေနဲ့လည်းဖြစ်ချင်တာတွေရှိတယ်သူ့မှာလည်းဖြစ်ချင်တာတွေရှိတယ်သူဖြစ်ချင်တာနဲ့ကိုဖြစ်ချင်တာနဲ့မထပ်မိတဲ့အခါမှာအကြီးသူဖြစ်ချင်တဲ့ကိစ္စအပြစ်မရှိတဲ့ကိစ္စဆိုရင်မတားဆီးတဲ့ဒါသူ့လေးစားတာပေါ့နော်လေးစားရဆိုတာဒီအိဒိပေကိုဆိုတာဒါတော့တာသမီးတွေမဟုတ်ဘူးနော်လင်မယားလည်းဒီတိုင်းပဲမွန်နမလည်းဒီတိုင်းပဲတငယ်ချင်းလည်းဒီတိုင်းပဲဆရာတပည့်လည်းဒီတိုင်းပဲဒီထက်ပိုပြောရမယ်ဆိုရင်တော့အလောက်ကိုင်းမှာအထက်လူကြီးနဲ့အောက်လူကြီးလည်းဒီတိုင်းပဲဖြစ်စေချင်တယ်ဒီထက်ပိုပြီးတော့အစင်းမြင်ပြတော့လည်းပဲစဉ်းစားစေချင်တယ်နော်အဲ့ဒါလို့တိုင်တိုင်ပင်ပင်အပေးယူရှိပြတော့လေးလေးဆဆဆက်ဆံလို့ရှိရင်ဥပပေါင်းဆောင်ရွက်မှုအများကြီးရတယ်အဲ့တော့တာသမီးနဲ့ပဲဥပမာပြောချင်ပါတယ်အဓိကနော်ကျန်တဲ့ relationship တွေကိုတော့ကိုယ့်အကူချက်ပြတော့စဉ်းစားစေချင်တယ်အဲ့တော့မိဘကတာသမီးကိုဒီလိုချစ်ချစ်ခင်ခင်လေးလေးဆဆတန်ဖိုးထားပြတော့ပြောဆိုဆက်ဆံလာတဲ့အခါမှာတာသမီးစိတ်ထဲမှာဘယ်လိုများနေမလဲအင်မတန်ကျဉ်တ်တယ်နော်ဟိုပြီးခဲ့တဲ့ခေါက်ကပဲပြီးခဲ့တဲ့တပတ်ကပဲမန်လေးမှာသုံးရက်တည်းသုံးခဲ့အဲ့ဒီမှာဒကာကြီးတယောက်ရဲ့မိသားစုနဲ့တော်တော်လေးဟိုစကားပြောဖို့အချိန်အများကြီးရတယ်သူတို့
တို့နဲ့တည်နေတာတော့ကြာပါပြီဒီတစ်ခါတော့အများကြီးချိန်ရတယ်အဲ့တော့သူ့အဖေကတရားထုတ်လာတာ၄နှစ်လောက်ရှိသွားပြီဒီ၄နှစ်လောက်တွေမှာသူစဉ်းစားသဘောထားတဲ့တပြည့်ပြည့်တပြည့်ပြည့်တိမ်မွေးပဲနှူးကြန့်လာတော့ပို့ပြီးတော့အားလုံးကိုလေးလေးဆက်ဆက်ဆက်လာတယ်နော်အရင်တော့ကဒီသားကိုလူဆိုးဆိုပြီးတော့သူနည်းနည်းတင်းတင်းကြပ်ကြပ်ဆက်ဆက်တယ်နည်းနည်းတင်းတင်းမာမာဆက်ဆက်တယ်နော်မျက်နှာသာမပေးဘူးဆိုပါတော့အကောင်းမထင်ဘူးဟောကလေးဆိုတော့မရလည်းရှိတာပေါ့အပြင်သွားရင်လည်းပဲဘယ်များသွားတယ်လဲဆိုတော့အဲ့လိုအပြင်မြင်တတ်တယ်အဲ့လိုဖြစ်နေတော့ကလေးကနေရထိုင်ရတာမိဘရဲ့မေတ္တာကရုဏာကိုမရအောင်ယုံကြည်မှုမရတော့မကျေနပ်မှုတွေဖြစ်နေတယ်နော်ခုနတခါကြီးပြောသလိုပဲသူ့စိတ်မှာမကျေနပ်ဘူးမကျေနပ်တော့တခါတလေအဲ့ဒီမကျေနပ်မှုကြောင့်ကိုပဲအရွက်တိုက်တယ်အရွက်တက်တော့ဘာဖြစ်မလဲပိုဆိုးသွားတယ်ပိုပြီးတော့မှားကုန်တယ်နော်အခုအဖေကစပြီးတော့တရားထုတ်ပြီးတော့စိတ်နေသဘောထားတွေကနူးညံ့လာတဲ့ခါကျတော့သားရဲ့ခံစားချက်ကိုသူကိုချင်းစာနေလာတယ်နော်ပြီးတော့ဒီကြားထဲမှာသားကိုသူကတခြားတနေရာအဝေးကိုပို့လိုက်တယ်အိမ်မှာမထားတော့အဝေးကိုပို့လိုက်တယ်ကလေးကအဝေးမှာတိတ်ပြီးတော့လုံးလေးဖြစ်တယ်အမေနဲ့လည်းဝေးနေတယ်အဖေနဲ့လည်းဝေးနေတယ်နော်တယောက်ထဲနေရတယ်ရုန်းကန်ရတယ်မိဘကတော့ထောက်ပံ့ထောက်ပံ့နေတယ်နောက်ပိုင်းမှာဒီတခါကြီးကစိတ်ထားပြောင်းလာတဲ့ခါကျတော့သူ့သားကိုဖုန်းဆက်ပြီးတော့မင်းဘယ်လိုလုပ်ချင်လဲလို့ပြောတယ်အရင်တော့ကသားကိုသားဘယ်လိုလုပ်ချင်လဲလို့ဘယ်တော့မှမမေးဘူးငါပြောသလိုလုပ်ရလားဆိုတာပဲအမြဲတမ်းပြောနေတာနော်အခုအဲ့လိုမဟုတ်တော့သားဘယ်လိုလုပ်ချင်လဲခုမှပဲဆက်နေချင်းလားဒီကိုပြန်လာချင်းလားရုတ်တရက်ဆိုတော့ကလေးကမဖြေတတ်တော့ဘူးဖြစ်တော့တယ်အအောင်သွားတယ်မယုံနိုင်တော့သူ့အဖေကအရင်တော့ကဒီလိုလက်ခွင့်တခါမှမပေးခဲ့မင်းတဘောပဲနေချင်းလဲဆက်နေပါလိုအပ်တာကိုထောက်ပါမယ်ပြန်ချင်းလဲပြန်လာပါဖြစ်ပါတယ်ကျင့်တတ်ပါတယ်ဆိုတော့ကလေးကဝန်တာလုံးလို့မိဘရင်ပြန်တော့မှာဖုန်းဆိုင်နဲ့ဖုန်းနံပါတ်ကိုအော်တော့ဝန်တာလုံးလို့နော်မိဘနဲ့ခွဲနေရတော့သူတိတ်ပြီးတော့မိတ္တာလည်းငတ်တယ်လုံးလေးလည်းဖြစ်တယ်မိဘအိမ်ကိုပြန်လာတဲ့ခါကျတော့အဖေကတကယ်ကိုလက်လက်လက်လက်ရိုးရိုးသားသားနော်ဟန်လို့တာမပါဘူးရိုးရိုးသားသားပဲပွန့်ပွန့်လင်းလင်းအကုန်လုံးပြောတယ်ဘာဖြစ်ချင်လဲဘာလုပ်ချင်လဲမိဘရဲ့ဆန္ဒဘယ်လိုရှိလဲသူ့ဆန္ဒဘယ်လိုရှိလဲအဲ့လိုပြောတဲ့ခါမှာကလေးကဝန်တာဝန်နေတော့ဖြစ်သွားဝန်တာလုံးလို့ဝန်နေလာနော်နောက်တော့အဲ့ဒီကလေးကိုမေးကြည့်တယ်အဖေကအဲ့ဒီလိုလေလေဆဆရရင်ကြီးကြီးဆက်ဆံတာတော့စိတ်ထမဘလို့ခံစားရလဲဆိုအင်မတန်ကျဉ်တတ်တယ်အင်မတန်ပြောတယ်ဘာရတာနဲ့မှမတူဘူးတဲ့နော်ပက်ဆံနေအများကြီးရတော့မတူဘူးအရင်တော့ကသူ့ကိုပက်ဆံနေအများကြီးထောက်ပံ့ပါတယ်အဲ့ဒီပက်ဆံရတာနဲ့မတူဘူးတဲ့အဖေရဲ့ယုံကြည်မှုလေးစားမှုကိုရတာဘာနဲ့မှမလဲနိုင်တော့ဘူးအဲ့တော့ဒီခလေးကရှေ့လျှောက်ဘလို့နေမလဲပို့ပြတ်သူစဉ်းစားတော့မယ်လေလေမမှန်နေတော့မယ်အဲ့တော့လိမ္မာဆိုတဲ့စကားမိဘစကားကိုနားထောင်တာကိုလိမ္မာတယ်လို့ဒီလိုအတိပဲကောက်ကြတယ်နော်နေရာတိုင်းမှာရခင်နှုံးပြီတော့မိဘစကားနားမထောင်ဘူးမိဘစကားကိုဆိုတာဥမာမိဘအကြိုက်နဲ့ကိုယ်အကြိုက်နဲ့မတူတိုင်းဒီကလေးကမိုက်တယ်လို့ပြောလို့မရအောင်ခေခါလျောက်နော်သူ့မှာလည်းသူ့အကြိုက်ဆိုတာရှိတယ်ဒါကိုမိဘအတိမှပြောရမှာဂုံတိတ်ခါကိုမထိခိုက်တဲ့ကိစ္စမှန်ရင်လက်ခံရမယ်ခွင့်ပြုရမယ်အဲ့တော့ဒီကလေးကပိုစဉ်းစားလာတယ်သူ့ဘဝရဲ့ရှေးရုပ်ကိုလည်းသူပိုစဉ်းစားတယ်သူတက်နေတော့စူးစမ်းပြီးတော့သူ့မိဘကိုသူပြန်ပြီးတော့အထောက်ကူပေးနေအောင်သူအဲ့လိုရွေချက်မျိုးရှိလာတယ်သူမိဘတွေချမ်းသာပါလေသူစီကငွေကြီးရထောက်ပံ့လုံးဝမလိုပါဘူးဒါပေမဲ့သူအဲ့လိုပေးခြင်းနဲ့စိတ်ဖြစ်လာတယ်ဒါကြောင့်လူတယောက်ကိုကောင်းစေခြင်းရင်သူ့ကိုတန်ဖိုးထားရမယ်လေးစားရမယ်အဲ့သူ့ကိုတန်ဖိုးထားမှလေးစားမှသူကောင်းလာမှာနော်အဲ့တော့တာသမီးကိုကောင်းစေခြင်းမိဘကတန်ဖိုးထားရမယ်လေးစားရမယ်ပွန့်ပွန့်လင်းလင်းရိုးရိုးသားသားဆွေးနွေးရမယ်တာသမီးကိုကောင်းစေခြင်းလို့ပြည့်ရတဲ့လိန်နာတွေရှိတယ်နော်အဲ့ဒါမကောင်းဘူးကောင်းစေခြင်းလို့လိန်တော်မှမကောင်းဘူးဆက်ဆံရေးဟာတကယ်ရိုးသားမှုမရှိတော့ရိုးသားမှုမရှိရင်ယုံကြည်မှုမရှိဘူးနော်အဲ့တော့မိဘကပြည့်ရဲ့နဲ့လိန်တာသမီးကလည်းအပေါ်ရန်လေးမှမိဘကျင်တဲ့အောင်ဟန်လုပ်ပြီးတော့နေပြလိုက်တခုမှအစ်စ်မပါအဲ့ဒါရရှိမှမကောင်းဘူးနော်ကလေးရဲ့စိတ်ကသူ့ကိုယ်သူတန်ဝန်ယူရတဲ့စိတ်လူကြီးစိတ်ဝင်မလာဘူးသူကအမြဲတမ်းမိဘကျင်အောင်ဟန်လုပ်ပြီးတော့နေရတော့မယ်ဆိုတဲ့သဘောဖြစ်သွားတယ်မလွတ်လပ်တော့ဘူးနော်သူများအကြိုက်ဟန်လုပ်ပြီးတော့နေရတာအင်တာဝန်တော့မူကြီးပါလားပုံပုံလင်းလင်းပြောပြီးတော့ကိုယ်ကျင်တဲ့သူကျင်တဲ့ညှိလိုက်ရတာအကောင်းဆုံးအဲ့လိုနေသွားမှလားအများအတွက်အဆင်ပြေမယ်အဲ့လိုအခြေခံအကျဆုံးဖြစ်တဲ့မိဘနဲ့တာသမီဆက်ဆံရေးနော်ဒီ relationship က first relationship နော်ဒါကိုအများအားခဏခဏပြောရတာမိဘနဲ့တာသမီဆက်ဆံရေးဟာအတိတ်ပဲရှိမှလားဒီကလေးဟာပြပလောကမှာဆက်ဆံရေးကိုအတိတ်ပဲရှိသူလုပ်နေတာလေနော်သူ့ကိုယ်သူလည်းယုံကြည်မှုရှိလာတယ်ထို့သူပဲဆရာတပည့်ဆက်ဆံရေးလည်းဒီလိုပဲလောက်ကိုင်းထဲမှာအထက်ကလူကြီးနဲ့အောက်ကတပည့်တွေနဲ့ဆက်ဆံရေးလည်းဒီတိုင်းပဲဖြစ်ရမှာတိတက်ပို့ပြောမယ်ဆိုရင်တော့တိုင်းပြည်ခေါင်းဆောင်နဲ့တိုင်းပြည်ပြည်သားလည်းပဲဒီအတိုင်းပဲဖြစ်စေချင်တယ်ဒီတိုင်းဖြစ်မှပဲကောင်းတယ်။ရခိုင်နှုံးပြည့်မဖြစ်နိုင်တော့မှအတက်နေဆုံးဖြစ်အောင်ကြိုးစားရင်ကောင်းတယ်။ရိုးရိုးသားသားပုံပုံလင်းလင်းဆက်ဆံတာအကောင်းဆုံးပါပဲ။အတိမတ်ပြုမှုလေးစားမှုရှိတာအကောင်းဆုံးပါပဲ။အဲ့တော့ဒီလိုအတိမတ်ပြုနိုင်ဖို့ဆိုတာလေဒီလူကြီးမှာ အမှန်တရင်ကျက်တဲ့အသိဉာဏ်နဲ့စိတ်ဓာတ်ရှိဖို့လိုတယ်။သူ့ကိုယ်သူလည်းယုံကြည်မှုရှိဖို့လိုတယ်နော်။ကိုယ့်ကိုယ်ကိုယုံကြည်မှုမရှိရင်သူ့ဘောက်ယုံကြည်မှုမရှိဘူး။အဲ့တော့ကိုယ့်ကိုယ်ကိုယုံကြည်မှုရှိလာလို့ဆိုတာဒီလိုတရားအထုတ်ပြီးတော့ယင့်ကျက်တဲ့မချွတ်ဖြစ်တဲ့စိတ်ဓာတ်ကိုရမှာနော်။တရားအသိဉာဏ်ယင့်ကျက်လာတဲ့အခါကျမှကိုယ့်ကိုယ်ကိုလေးစားမှုယုံကြည်မှုရှိလာတယ်။သူ့ဘောက်ကိုလည်းလေးစားတယ်တန်ဖိုးထားတယ
် I never knew him to argue or dispute
ဒီလိုอ่ะဒီလိုသူစောင့်ပြီးတော့အကဲခါကြည့်တာမှာတခါမှအငင်းခုံလို့တာညံဖြစ်တာကိုမတွေ့ရဘူးအောင်းစရာမကောင်းဘူးလားနှစ်ရှည်လာများစောင့်ကြည့်နေတာနော်အကဲခတ်တာတခါမှညံဖြစ်တာငင်းခုံလားမတွေ့ရဘူ
း and he never spoke about money
အဲ့ဒီလိုကတော့အတန်ထိုးကြထူးကြပါပတ်စံအကြောင်းဘယ်တော့မှမပြောဘူးအဲ့တော့လူတွေမှာတခြားကြည့်ရင်တော့ conflict ကအတန်များတယ်လူတယောက်နဲ့အတူတူကြာကြာနေလိုက်ပထမတွေ့ကစားတော့အဆင်ပြေနေတယ်ရက်ကလေးနည်းနည်းလေးကြားလာလို့ရှိရင်အဆင်မပြေတော့ဘူးနော်ပြဿနာမြင့်မြင့်ပေါ်လာတယ်ဒါဆွေမျိုးမိသားစုလိုက်လို့ပဲမိဘနဲ့သားသမီးလိုပဲတင်များလိုက်တယ်ခဏအတိတ်အဆင်ပြေတယ်နည်းနည်းလေးကြာသွားရင်အပြစ်တင်မြင်လာတယ်အပြစ်တင်ချင်းလာတယ်နော်အဲ့တော့ကို့မှလည်းပဲအကောင်းဆိုးဆိုတာရှိတယ်သူတို့ဘက်မှလည်းပဲအကောင်းဆိုးဆိုတာရှိတယ်အဲ့တော့အကောင်းကိုကြည့်ပြီးမျှော်လင့်လို့ရှိရင်ဆက်ဆံရေးအဆင်မပြေနိုင်တော့ဘူးတော့ကို့မှာရှိနေတဲ့အကောင်းဆိုးကိုကိုတေချာမြင်ပြီးတော့အကောင်းကိုလည်းလက်ခံနိုင်ဖို့အဆိုးကိုလည်းလက်ခံနိုင်ဖို့အရေးကြီးတယ်အဲ့ဒီအဆိုးကိုလက်ခံနိုင်မှသာအဲ့ဒီအဆိုးကတဖြည်းဖြည်းအကောင်းဘက်ကိုပြောင်းသွားတယ်ဒါသဘာဝတရားလက်မခံနိုင်သေးသေးရေသူအကောင်းဖြစ်မလာဘူးအဲ့တော့သူတို့ဘက်မှာချင်းချင်းချက်တွေအမှားရင်းတွေရှိတယ်ဆိုရင်လည်းအဲ့ဒါကိုအပြစ်တင်ရှုံချတာမျိုးမလုပ်ဘဲနဲ့နော်အရှက်ခွဲတာမျိုးမလုပ်ဘဲနဲ့သူ့ကိုလေးလေးစားစားပဲတန်ဖိုးထားပြီးတော့အဲ့ဒီချွေးင်းချက်ကလေးကိုပဲကိုပါလက်ခံနိုင်လို့ရှိရင်အဲ့ဒီလူဟာသူ့ချွင်းရက်ကိုသူ့ပို့ပြောပြုတ်ပြင်းနိုင်တဲ့အစွမ်းကိုရလာတယ်။ကိုကသူ့ကိုဒီချွင်းရက်ကိုထောက်ပြပြောအချက်ခွဲလို့ရှိရင်သူအကာအကွယ်ယူတော့မယ်။အကာအကွယ်ယူတော့မယ်ဖုံးတော့မယ်မပြင်းနိုင်ဘူးသူ။အဲ့တော့သူ့ကိုအတိမတ်ပြုတ်ပြောလက်ခံလို့ရှိရင်သူအကာအကွယ်ယူစရာမလိုတော့ဘူး။အဲ့တော့လူတွေကတယောက်ကိုတယောက်အပြစ်တင်နေကြတာများတော့ပါ။အဲ့ဒီအပြစ်တင်ခါမှာကြောက်လွန်လို့ကိုကအများကြီးကာကွယ်ယူနေကြတာ။ကျားတော့ဘာနဲ့ဥမာတူလာလဲဆိုတော့ကိုယ်လည်းတန်ကြကအင်ကြီးကိုထားတယ်ကိုလည်းတန်ကြကအင်ကြီးကိုထားလို့ဖြစ်သွားတယ်အထိမခံတော့လာထိရင်လည်းပဲထိလို့မရတော့အဲ့လိုဖြစ်သွားတာနော်ဒါမှမဟုတ်ဒီနေ့အပြည့်ဥမာပြောမယ်ဆိုရင်သူလည်းပဲမျက်နှာဖုံးလေးဆွထားလိုက်တယ်ကိုလည်းမျက်နှာဖုံးဆွထားလိုက်တယ်ဘသူမှန်းကိုမသိတော့မျက်နှာဖုံးချင်းချင်းပဲဆက်ဆံတော့တာနောက်ကလူချင်းချင်းဆက်ဆံမှုမရှိဘူးတော့ကိုကိုကိုအဲ့လိုဖုံးထားတာများတဲ့ခါကျတော့ကိုအကြောင်းသိတဲ့လူကသိမရှိတော့သူ့အကြောင်းလည်းကိုမသိဘူးကိုအကြောင်းလည်းသူမသိအဲ့လိုဖြစ်ရင်ဘယ်နဲ့နေမလဲပေါ်မဲ့သွားပြီနော်ကို့အကြောင်းကူမှသူများမသိပဲငါအကြောင်းသူမသိပါဘူးဆိုတဲ့စိတ်ကကို့မှာရှိတယ်ငါပြောတော့ပြောချင်ပါတယ်ဒါပေမဲ့ပြောရင်လည်းပဲငါ့ကိုအပြစ်တင်ပါလက်ခံမှာမဟုတ်ဘူးမပြောတော့မပြောတဲ့ခါမှာအဲ့ဒီ loneliness ဆိုတာဖြစ်လာအထီးကျန်ပုံမဲ့အင်မတန်ပြင်းထန်တဲ့ခံစားမှုဖြစ်လာအဲ့ဒီအထီးကျန်ပုံမဲ့ဟာတယောက်နဲ့တယောက်အတိုင်းတားချင်းတော့မတူဘူးတချို့ပို့ပြီးတော့ပွင့်လင်းတယ်တချို့ပွင့်လင်းမှုနည်းတယ်နော်လုံးဝမပွင့်လင်းတဲ့လူကဘာဖြစ်သွားနိုင်လဲအဆိုးဆုံးယူသွားနေနော်စိတ်ယောဂဖြစ်သွားနေအဲ့တော့လူလူချင်းဆက်ဆံရေးမှာပွင့်လင်းမှုယိုးသားမှုမရှိလို့ရှိရင်အထီးကျန်ပုံမဲ့ဖြစ်လာတယ်အထီးကျန်ပုံဖြစ်လို့ရှိရင်အားငယ်တယ်တခါလေကိုယ်စိတ်မှာခံစားရတာကိုပြောခြင်းနဲ့ပြောလို့မရရင်အောင့်တာလေအောင့်ပါများရင်ခန္ဓာကိုယ်မှာယောဂဖြစ်တယ်စိတ်မှာလည်းယောဂဖြစ်တယ်နှလုံးယောဂတော့ဘာလို့ဆိုတာအောင့်ထားတာများရင်ဖြစ်တာဘာလို့အောင့်ထားလဲမပြောခြင်းလို့လားဆိုတော့ပြောခြင်းနဲ့ပြောရမှကြောက်လို့ယောဂမဲ့သူမရှိလို့အဲ့လိုအောင့်ထားယောဂဖြစ်အဲ့တော့ကိုယ့်အကြောင်းကိုလည်းကိုတေချာသိအောင်ကြိုးစားတဲ့ကိုစိတ်တမှာမလို့ခံစားရလဲဆိုတာအကုန်လုံးဖော်တင်တယ်ပြောလို့ဖြစ်တော့ပြောတယ်ဒါမှလူလူချင်းပို့ပြတော့ယဉ်နီးမှုရှိလာမယ်နားလည်မှုရှိလာမယ် understanding ဆိုတာရှိလာမယ်နော်အဲ့တော့တယောက်ကိုတယောက်နားမလဲဘဲနဲ့တကယ်စိတ်မှန်တဲ့မေတ္တာဖြစ်လာဖို့အမှန်ခဲရင်ပါ understanding မရှိဘဲနဲ့ loving kindness ဆိုတာဖြစ်ဖို့အမှန်ခဲရင်နော်အဲ့တော့သူလည်းပဲငါလိုပဲပါလားဆိုတဲ့ခံစားမှုမျိုးရှိရမယ်တခါလေသူနဲ့ငါနဲ့တော့မတူဘူးဒါပေမဲ့သူ့မှာလူခန်းစားနေရတယ်ပါလားဆိုတာတော့တက်နေတော့စူးစမ်းပြီးတော့နားလည်ဖို့စူးစမ်းရတယ်နော်ကိုကိုကိုကိုပြန်မေးကြည့်ငါဘလောက်လုံးလေးဖြစ်နေလဲဆိုတာငါဘာကြောက်လုံးလေးဖြစ်တယ
် He always justified sometimes playfully sometimes quite seriously those who spoke harshly of himself spoke harshly ဆိုတာကကိုကိုကျဉ်းကျဉ်းတန်းတန်းပြောလိုက်တာကိုထိခိုက်အောင်ပြောလိုက်တာအဲ့တော့သူ့ကိုသူတစ်ပါးက
ထိခိုက်အောင်ပြောလို့ရှိရင်နော် तू ကအဲ့ဒါကိုဟုတ်ပါတယ်လို့လက်ခံလိုက် justify ဆိုတာ तू ပြောတာဟုတ်တာပဲနော်အဲ justify လို့တောင်မှ2မျိုးရှိနေတယ် sometimes playfully တခါတလေအဲ့ဒါကိုရေမမောပဲနော်ကစားလို့လည်းပြောတယ်အေးဟုတ်တာပဲကွာ तू ပြောတာတခါလေးကြောက်လည်းပဲ sometimes seriously အေး तू ပြောတာတကယ်မှန်တယ်ငါမှအဲ့ဒီချိုးရင်ကြီးအဲ့ဒီအမားရှိတယ်ငါတကယ်မှားသွားတာနော်အဲ့လို तू ပြောရဲတယ်နော်သူများကကိုယ်ကိုပြင်းပြင်းထန်ထန်ပြစ်တင်ဝေဖန်လာတဲ့ခါမှာအဲ့ဒါလိုပြောရတဲ့တတ်သိရှိဖို့လွယ်ပါ့မလားတော်တော်မလွယ်ဘူးနော်ဟုတ်နေတော့မှမဟုတ်ဘူးလို့ပဲပြန်ညင်းတခါလေမဟုတ်ဘူးလို့ညင်းလို့မရရင်ဘာဖြစ်လဲဒီလားသူ့မှာရောအပြစ်တင်မရှိဘူးလားဆိုတော့သူများကိုပြန်ပြတော့နာအောင်ပြန်လုပ်တော့နော်အဲ့တော့လူတွေလက်ပုံကနှမျိုးရှင်နော်သူတစ်ပါးကကိုယ်ဝေဖန်လာရင်ဖုံးကွယ်ဖို့ကြိုးစားတယ်မဟုတ်ကြောင်းကိုညင်းဖို့ကြိုးစားတယ်မဟုတ်ကြောင်းညင်းလို့မရရင်သူ့ကိုပြန်ပြတော့အပြစ်တင်နာအောင်ပြန်လုပ်ပြန်ဒီလူကဘယ်လိုလုပ်လဲဆိုတော့အဲ့နှမျိုးလုံးမလုပ်ဖုံးမှုလည်းမကြိုးစားဘူးနာအောင်လည်းပြန်မပြောဘူးတော့အဲ့တော့ဒီလူစိတ်ထားအောင်စရာမကောင်းဘူးအမတန်အောင်စရာကောင်းနေပြီနော်ဟုတ်ရင်လည်းပဲဟုတ်တဲ့အကြောင်းသူလက်ခံလိုက်တာအေး तू ပြောတာဟုတ်တယ် seriously တကယ်ကိုလေးလေးလေးနဲ့နဲ့နဲ့ပဲ तू ပြောလိုက်တယ်နော်မဟုတ်ရင်တော့ तू ရေးမမောပဲပြောလိုက်တယ်အဲ့တော့တခါလေတ냐ကိုအပြစ်တင်လိုက်ခါမှာအေး तू ကအပြစ်တင်တာဟုတ်ပါတယ်ကွယ် तू အပြစ်တင်တဲ့တော့ပိုသေးတယ် तू ငါအကြောင်းနဲ့တကယ်မသိလို့ပါဒီထက်တော့ငါဆိုးသေးတာတခါလေတချို့ကအဲ့လိုပြောရဲတယ်အဲ့တော့ကိုယ့်ကိုသူတစ်ပါးကပြစ်တင်ဝေဖန်တာမျိုးကိုခံနိုင်ရှိဖို့အရေးကြီးပါတယ်နော်ကို့မှာတကယ်ပဲရခိုင်နှုံးပြစ်အပြစ်အနာစာချွင်းချက်ကင်းရလားမကင်းဘူးနော်ဘယ်သူမှမကင်းဘူးဖះကလွဲရင်အပြစ်ချမယ်ဆိုဘယ်သူလူတိုင်းမှရှိတယ်နော်ဖះတော်မှအပြစ်တင်တာဆွဆွဲတာကိုခံခဲ့ရဘူးတယ်နော်အဲ့တော့ကိုယ့်ကိုသူတစ်ပါးကအပြစ်တင်တဲ့အပြစ်တင်လာတဲ့ခါမှာချက်ချင်းကိုယ်စိတ်ထဲမှာဘယ်လိုဖြစ်လာလဲဆိုတော့ပြန်ကြည့်ပါမရှိကြဘူးလို့ငါအင်မတန်ခါခက်သွားပြီ나ကြီးသွားပြီပြန်ပြောချင်သူ့ကိုထိခိုက်နေတော့ပြန်လုပ်ချင်ဖုံးလို့ရရင်ဖုံးလိုက်ချင်အဲ့ဒီစိတ်ထားကိုပြန်ကြည့်ပါလက်ခံနိုင်လို့ရှိရင်လက်ခံနိုင်တော့အောင်သဘောထားကြည့်လို့ရှိရင်ပို့ပြီးတော့ကောင်းပါတယ်ပို့ပြီးတော့အဆင်ပြေပါတယ် And I often thought he even took pleasure in the opposition ofenemies တော့ဒီသူ့ကိုစောင့်ကြည့်ကဲခတ်ပြီးတော့အခုဒီစာကိုရေးတဲ့လူကဘယ်လိုထင်လဲဆိုတော့တော်တော်များများမှာတော့သူ့ကိုသူ့ရန်သူတွေကသူ့ကိုဒီလိုတိုက်ခိုက်နေတာကိုပဲသူ့ကသဘောကျနေတယ်လို့တောင်ဖြစ်နေတယ်တဲ့နော်အဲ့တော့တတိထားကြည့်ပေါ်ရကလူတွေကကိုယ့်ကိုအမြဲတမ်းအကောင်းထင်နေရင်ကောင်းမှာပဲလို့လူတွေကမျှော်လင့်ကြတယ်ထင်ကြတယ်နော်တကယ်လဲကိုယ်ကအမြဲတမ်းအကောင်းကြီးမဖြစ်နိုင်ပါဘူးအဲ့တော့ကိုယ့်ကိုနည်းနည်းပါးပါးပြစ်တင်တာဝေဖန်တာကိုကိုကလက်ခံနေလို့ရှိရင်ကိုမှပုံပြီးတိုးတက်တယ်အဲ့ဒါတကယ်လေးလေးနက်နက်သဘောပေါက်တဲ့အချက်တခုပဲကိုမှရန်သူတယောက်ရှိနေခြင်းဟာကိုကိုပုံပြီးတော့노ကြစီရန်သူဆိုတာကိုအပြစ်ကိုရှာမဲ့သူပဲကိုမှပုံပြီး노ကြစီသူပြောတဲ့အပြစ်အနာစာချွင်းချက်ကတကယ်မှန်နေခဲ့တခါလေကိုမှကြည့်ဖို့ရအခွင့်ရရတယ်အေးရိုးရိုးတက်တက်ပြန်ကြည့်တဲ့ခါမှာအေးသူပြောတဲ့ချွင်းချက်ကငါမှရှိနေတာအမှန်ပဲအကယ်၍မြန်ဒီချွင်းချက်ကိုငါတတိလေးနဲ့ညံလေးနဲ့ကြည့်ပြီးတော့တဖြည်းဖြည်းပါသွားအောင်တတ်နိုင်ခဲ့လို့ရှိရင်ငါချွင်းရဲ့နေတဲ့လူပြောဖြစ်လာမယ်နော်ဘုရားသဘောထားကြည့်လူပြောဖြစ်လာအဲ့တော့ तू ငါ့ကိုအဲ့လိုအပြစ်တင်တာတကယ်တော့ငါ့မှာအကျိုးရှိတယ် तू ဟာငါကျေးဇူးရှင်ပဲဒီလိုများမြင်နိုင်မယ်ဆိုရင်အင်မတန်ကောင်းသွားမှာနော်အကယ်၍ကိုကတကယ်ကို honestly ရိုးရိုးသားသား तू ကကိုယ့်ကိုအပြစ်တင်တာကိုလက်ခံလိုက်တော့မင်းငါ့ကိုပြောလိုက်တဲ့အချက်ကတကယ်ငါ့မှာအကျိုးရှိတယ်ငါမင်းကိုတကယ်ပဲကျေးဇူးတင်ပါတယ်လို့ရိုးရိုးသားသားပြန်ပြောနိုင်လို့ရှိရင်ပထမမှာတော့အဲ့လိုပြန်ပြောရတဲ့ကြောင့်ကိုတစ်ဖက်သားရုတ်တရက်အားသွားလိုက်ငါသူ့အပြစ်တင်တာ तू ကအဲ့ဒါကိုတကယ်ချီချင်းနဲ့နဲ့ကြီးလက်ခံလိုက်တယ်နော်ဟုတ်တယ်လို့လည်းဝန်ခံလိုက်တယ်ပြုပြင်ဖို့လည်း तू တကယ်ကြိုးစားတယ်နော်ဒီရန်သူတို့ပြောတာလက်များချင်းနဲ့ဖြစ်မယ်နော်မိမနဲ့သားသမီးနဲ့ဖြစ်မယ်နော်ဘသူဖြစ်ဖြစ်ပြောတာနော်အဲ့တော့ तू ငါ့ကိုအပြစ်တင်တဲ့အချက်ကတကယ်မှန်ကန်တဲ့အချက်ဖြစ်နေပါလားဆိုတာကိုလက်ခံပြီးချီချင်းနဲ့ပြန်ပြောလို့ရှိရင်အဲ့ဒါမှန်ကန်ပါတယ်အဲ့လိုပြောရတဲ့ကျေးဇူးလက်တင်ပါတယ်ဒီချင်းရဲ့ကိုလည်းပဲတကယ်ယူတတာစူးစမ်းပြတော့ပြုပြင်ပါပြုပြင်မယ်လို့စူးစမ်းနေပါတယ်နော်ကိုချက်ချင်းတော့တတ်နိုင်ချင်မှတတ်နိုင်မှာနော်တဖြည်းဖြည်းတဖြည်းဖြည်းတော့ပြုပြင်ဖို့ရရည်ရထားပါတယ်လို့ပြောလိုက်လို့ရှိရင်ဟိုအပြစ်တင်လိုက်တဲ့လူရဲ့စိတ်ထဲမှာဘယ်နဲ့ဖြစ်သွားမလဲ ပထမတော့အံ့ဩတာကိုခံစားရအောင်နော်ဒုတိယဘာဖြစ်မလဲလေးစားလာတယ်ကိုပိုစီလေးစားလာတယ်နော်ငါကသူ့ကိုအပြစ်တင်လိုက်တာသူကငါ့ကိုလုံးဝစိတ်မဆိုး
ဟုတ်ပါတယ်လို့ဝန်ခံလိုက်ပြီးတော့သူပြုပြင်ဖို့ကြိုးစားလိုက်တယ်ဆိုတော့နောက်တစ်ခါသူအဲ့လိုရရဆက်ဆက်အပြစ်တင်ပါမပြစ်တင်တင်တော့ဘူးနောက်ခါပြောချင်တော့မှလေးလေးဆက်စားလေးပြန်ပြောမှသူ့မှာဟောအပြစ်မရှိဘူးရှိတယ်နော်ကိုကသူ့အပြစ်ပြန်မတင်လိုက်ဘူးနော်ပြန်မတင်တော့သူကငါ့ကိုအပြစ်ပြန်တင်ငါခမ်းမဲ့နေရာရောက်သွားပြီဒါပေမဲ့သူငါ့ကိုအပြစ်ပြန်မတင်ဘူးဆိုတော့သူ့မှာရှိတဲ့အပြစ်ကိုတော့မှသူပြန်ပြီးတော့ထိမ့်သိမ့်တော့မယ်နော်အဲ့တော့လောကကြီးမှာဒီလိုတယောက်ကိုတယောက်အပြစ်တင်တာတွေကရှိတယ်နော်နှစ်ယောက်စလုံးကောင်းလာအောင်ဆိုရင်ဘယ်လိုလုပ်ရလဲအခုပြောတဲ့တိုင်းလုပ်ရတယ်နော်အဲ့တော့ तू လက်တိုးတက်လာမယ် तू လက်တိုးတက်လာမယ်နှစ်ယောက်စလုံးကစိတ်နေသဘောထားကြီးလာမယ်နော်သဘောထားပို့ပြီးတော့မြင့်မြတ်လာမယ်ပို့ပြီးတော့ရင့်ကျက်လာမယ်ပို့ပြီးတော့မချွတ်ဖြစ်လာမယ်နော်ပြီးတော့ဒီလူနှစ်ယောက်ရဲ့ရည်ရှိဆက်ဆံရေးဘယ်နဲ့နေမလဲပို့ကောင်းလာမယ်တယောက်ကိုတယောက်ပို့ပြီးတော့လေးလေးဆဆာရှိလျှောက်ဆက်ဆံတော်လိမ့်ရမယ်နော်ရန်သူမဖြစ်တော့ဘူးနော်မိတ်ဆွေဖြစ်လာအဲ့ဒါအမှန်တန်ရေးကြီးတဲ့ချက်တော့ရန်သူကိုမြေဆွေမိတ်ဆွေဖြစ်အောင်လုပ်နေရဒီနေ့ပဲတော့အဲ့လိုမူလတုန်းကတယောက်တယောက်အစင်မပြေဖြစ်ခဲ့တဲ့လူမျိုးကဒီလိုညှိညှိညှိညှိတော့နားလည်မှုပိုရတဲ့ခါမှာပိုပြီးတော့ခိုင်မြဲတဲ့မိတ်ဆွေဖြစ်လာတယ်ဒီလိုဖြစ်လာတာတွေကဒီဘုန်းကြီးရဲ့ဘဝမှာလည်းရှိတယ်တခြားလူတွေလည်းပဲအဲ့လိုဖြစ်လာတာတွေ့ရတော့သူ့ရဲ့အတန်းဝိုင်းနေပေကပူပြီးကျေလာတယ်သူ့ရဲ့လောကကပူပြီးကျေလာတယ်ဒီလူတယောက်နဲ့ဟိုတယောက်နဲ့အစင်မပြေလို့သူနဲ့ငါနဲ့အစင်မပြေဘူးသူ့ငါအဆက်ဖြတ်တယ်ခွန်တယောက်နဲ့ငါနဲ့အစင်မပြေဘူးအဲ့ဒီလူလည်းငါအဆက်ဖြတ်တယ်နော်ဟိုတယောက်နဲ့ငါနဲ့လည်းအဆင်မပြေဘူးသူ့လည်းငါအဆက်ဖြတ်တယ်ကြာရင်ဘာဖြစ်မလဲကြာရင်တယောက်တည်းဖြစ်သွားလိမ့်မယ်နော်ခုလောကကြီးဟာကြာလေကျင်းနေကြာလေကျင်းနေကြာလေကျင်းနေဖြစ်လာနော်လောကကြီးကိုလည်းမကောက်ဘူးစိတ်ပါကျင်းမြောင်းလာတယ်သဘောထားတွေသေးသိမ့်လာတယ်နော်လောကကြီးကိုအပြစ်မြင်လာတယ်လောကကြီးကိုနာကြီးလာတယ်ကိုကူကလည်းပဲအားမလို့အားမရဖြစ်ပြောတိမ်ငယ်တဲ့စိတ်တွေပါလိဖြစ်လာနော်ကြာရင်စေယောကဖြစ်လာတယ်အဲ့တော့အပြစ်ကိုအမြဲတမ်းရှာပြီးတော့နေတဲ့လူဟာကြာရင်စေယောကဖြစ်တယ်အဒီရံကမလည်းရှိတယ်ဒီဘုန်းကြီးအသေးစိတ်ကြည့်ပြီးတော့ကဲခန့်နေတာနော်ရင်းရင်းနှီးနှီးသိပါတယ်သူတို့ကိုဟိုအထင်သေးလို့ရှုံချလို့ပြောချင်တာမဟုတ်ဘူးနော်သူတို့ဘာကြောင့်အဲ့လိုဖြစ်တယ်ဆိုတာကို study လုပ်နေတာနော်အဲ့လိုလူတကာကိုအပြစ်ရှာပြီးတော့ဖြတ်တောင်းရင်ဖြတ်တောင်းရင်ဖြတ်တောင်းရင်လည်းနောက်ဆုံးလုံးဝအထီးကျန်ဖြစ်သွားတယ်ကြာတော့စိတ်မမှန်တော့ mentally unstable ဖြစ်လာတယ်နော် neurotic ဖြစ်လာစိတ်ရောဂါတွေဖြစ်လာ mental sickness သူ့မှာရှိလာသူ့မှာလုံးဝစိတ်ချမ်းသာတယ်ဆိုတာမရှိတော့စိတ်ချမ်းသာမှုရကြလို့ရှိရင်ကိုယ်သဘောထားကိုကိုယ်တင်းတင်းချာချာကြည့်ပြီးတော့ကိုယ်မှားနေတာကိုကိုယ့်အကူပြင်ပါကိုယ်သဘောထားကိုကြည့်ကြည့်ထားပါအဲ့လိုဆိုရင်ရေရှည်မှာကိုလောကကိုပြောကျဲလာပြီးတော့လူအများနဲ့ဟာမနီပို့ပြတ်ရှိလာနော်ညီညွတ်မှုပို့ရှိလာအဲ့လိုလူဟာရှေ့လျှောက်တရားထုတ်သွားသဘောထားတွေပူပူကြည်လာမယ်စိတ်အေးချမ်းမှုကြည်လင်းမှုပူပူပူရလာလိမ့်မယ်အသိဉာဏ်တွေပို့ပြတ်ပွန့်ထွက်လာတယ်နော်အဲ့လိုမကျင့်တတ်မှုအဆိုင်ခဲများတဲ့လူဟာအသိဉာဏ်လမ်းပိတ်နေတယ်မကျင့်တတ်မှုတွေနည်းသွားတဲ့ခါမှာအသိဉာဏ်လမ်းပွန့်လာတယ်ဒါမေတ္တာလို့လည်းခေါ်နေတယ်နော်လူတွေကိုနားလဲပြီးခွန့်လွတ်နေလာတယ်သဘောထားကြည်လာတယ်မေတ္တာထားနေလာတယ်ရန်သူပေါ်မှာတအားမှမေတ္တာမပြတ်ဘူးအဲ့လိုစိတ်မျိုးထားတဲ့လူဟာကြံတဲ့ဒီတဲ့အစင်မြင့်တဲ့မြင့်မြတ်တဲ့အသိဉာဏ်ဓူးတွေအတွက်သူကထိုက်တန်တဲ့သူဖြစ်သွားပြီနော်အဲ့ဒီထိုက်တန်ဖို့အရေးကြီးတယ်နော် worthiness ကိုယ်နဲ့တကယ်ထိုက်တန်ရင်တကယ်ရမှာပါတော့တကယ်ကိုရင့်ချက်လေးနဲ့မြင့်မြတ်တဲ့အသိဉာဏ်ဓူးကိုရချင်ရင်အဲ့ဒီအသိဉာဏ်ဓူးနဲ့ထိုက်တန်တဲ့မြင့်မြတ်တဲ့စိတ်ထားမျိုးကိုမွေးရမယ်သဘောထားကြီးမှရမယ်သဘောထားသေးလို့မရဘူးနော် When I first knew him I used to think that he washed himself တာသူ့ကိုသူအမြဲတမ်းစောင့်ကြည့်နေနော်အဲ့တော့သူ့ကိုတိကစားတုံးကတော့တဲ့သူ့စိတ်ထဲမှာတွေးမိတာကဒီလူဟာသူ့ကိုသူတတိထားပြီးတော့ထိနေတယ်ဒီလိုသူထင်ခဲ့တာနော်ဒါပေမဲ့သူအထင်မှားနေဘာလို့လဲဆိုတော့and would not allow his tongue to give expression to fretfulness antipathy complaint and remonstrance is galo ni adipe tu ro ni sat de no a lo tu ye sha wo tu ba wo tu ye nok ko no tu ye nok ga tu ba ko a pit tin da yan sha da we ban da shou cha da ma lou mi au thain ni le lo tin da de no da tu a tin no it did not occur to me as possible that these mental states could be absent in him အဲ့လိုသူဘာကိုအပြစ်တင်တာရန်ရှာတာရန်လိုတာနော်အဲ့လိုစိတ်မျိုးဟာသူ့စိတ်ထဲမှာမရှိနိုင်ဘူးလို့ငကိုတော့ကမတွေးမိဘူးအခုတကယ်ဖြစ်တာဘယ်လိုဆိုသူ့စိတ်ထဲမှာအဲ့ဒါမျိုးမရှိတာကိုတွေ့ရတာနော် after long observation နော် long ဆိုတာအကြာကြီးနော် observation ဆိုတာစောင့်ကြည့်တာအဲ့တော့စောင့်ကြည့်ပြီးရေရှည်ရကဲခတ်ပြီးတော့စောင့်ကြည့်တဲ့ခါမှာဘာတွေ့ရလဲဆိုတော့ however I satisfied myself that such absence or unconsciousness was entirely real. သူတစ်ပါးကိုအပြစ်မတင်တာရံမလို့တာ complaint မလုပ်တာနော်အဲ့ဒါတွေကတကယ်သူ့မှာမရှိလို့ပဲဒီစိတ်မျိုးသူ့မှာမရှိသူ့မှာသူတစ်ပါးကိုအပြစ်တင်ခြင်းစိတ်လုံးဝမရှိအဲ့ဒါတကယ်အစ်စ်မှန်ဖြစ်နေ real ဖြစ်နေနော်စိတ်ထဲမှာရှိရနေထိန်းထားတာကတမျိုးနော်အခုကထိန်းထားတာမဟုတ်သူ့မှာအဲ့ဒီစိတ်မျိုးရှိကိုမရှိဘူးနော်ဒါအရင်တုန်းကတော့ရှိမှာပါနော်သူ့ရဲ့စိတ်ငြိမ်သဘောထားကတကယ်ကိုရင့်ကျက်ပြီးတော့မြင့်မြတ်လာတဲ့ခါမှာသူ့ဟာသူ့တစ်ပါးကိုအပြစ်မတင်တော့ဘူးသူ့စိတ်ကဘလောက်အေးချမ်းနေမလဲစဉ်းစားကြည့်နော်ဘလောက်ချမ်းသာနေမလဲဘယ်သူကိုမှအပြစ်မတင်တော့ဘူးအဲ့တော့တရားကိုကြိုးစားထုတ်ရင်ဒီလိုဖြစ်နေ
He never spoke deprecatingly of any nationality.
Deprecate ဆိုတာရှုံချလိုက်တာနော်။တင်ငယ်ကောင်းရုပ်နေကောင်းပြောတာနော်။အဲ့တော့ nationality ဆိုတာကလူမျိုးနော်။ဘယ်လိုလူမျိုးကမှသူဂုံတိတ်ခါကြာတော့မပြောဘူးနော်။အဲ့တော့ကမ္ဘာမှာလူမျိုးတွေအများကြီးရှိတယ်နော်။မြန်မာရှိတယ်၊ Indian ရှိတယ်၊ Thai ရှိတယ်၊အရှေ့တိုင်းမှာဆိုရင်နော်။ Chinese ရှိတယ်၊ Japanese ရှိတယ်ကိုအနောက်တိုင်းဆိုရင်တော့ European နိုင်ငံတွေအများကြီး England, America, အများကြီး African တွေအများကြီးရှိတယ်နော်အဲ့တော့သူဟာဘယ်လူမျိုးကမှနှိမ်ပြီးတော့မပြောဘူးဂုံတိတ်ခါကြောက်အောင်မပြောဘူးဘယ်လူမျိုးကတားတယ်ဘယ်လူမျိုးကမကောင်းဘယ်လူမျိုးကယုံညံ့တယ်လို့သူမပြောဘူ
းနော် Or class of man
အစင်တန်းနော်ဘယ်လိုအစင်တန်းရှိတဲ့လူကမှနှိမ်ပြီးတော့မပြောဘူးအထင်မသေးဘူး
Or time in the world's history.
ဒီခေတ်ကမကောင်းဘူးဘယ်ခေတ်ကကောင်းတယ်လို့လဲ history မှာလည်းပဲအချိန်ပိုင်းပြီးတော့ဘယ်ခေတ်ကမကောင်းဘူး तू မပြောပြန်
နော် Or against any trades or occupation. နော
် trade ဆိုတာအလုပ်ပဲနော် occupation ဆိုလည်းအလုပ်ကံပါပဲနော်အဲ့တော့ trade ဆိုတာကဟိုလက်တွေ့လောက်တဲ့လက်မှုလုပ်ငန်းတွေဆိုပါတော့နော်တခြား occupation ဘယ်အလုပ်ကိုမှဂုံမရှိဘူးသိသိနဲ့ယုံညံ့တယ်လို့ဘယ်တော့မှမပြောဘူးစမ်းကြည့်တယ်နော်ဒီလူရဲ့စိတ်ကအံ့ဩစရာကောင်းတယ်နော
် not even against any animals insects or inanimate things
တလိဆံမှုတော့မှပိုးမွှားလေးတွေကိုတော့မှနော်မကောင်းမှုဆိုတဲ့သဘောမျိုးရှုံ့ချတဲ့သဘောမျိုး negative သဘောမျိုးပြောလို့မရှိဘူ
း nor any of the laws of nature
သဘာဝနိယမတွေကိုလည်းပဲတခုမှသူမကောင်းဘူးလို့ပြောလို့မရှိဘူး
nor any of the results of those laws
အဲ့ဒါဘဝနိယမတွေရဲ့ရလတ်တဲ့အကျိုးဆက်တွေကိုလည်းပဲမကောင်းဘူးလို့သူအပြစ်တင်တဲ့သဘောမျိုးနဲ့ပြောလို့မရှိဘူးတဲ့ such as ဥပမာအဖြစ် illness နေမကောင်းဖြစ်တာကိုလည်းပဲညှိနှိုးခြင်းခြင်းပြစ်တင်ခြင်းမရှိဘူးဒါနေမကောင်းတာတဘာဝဖြစ်တတ်တာပဲကောင်းအောင်ကြိုးစားရုံပဲဖြစ်မှပြရလေခြင်းလို့ဒီလိုသူညှိနှိုးခြင်းမရှိဘူးနော် deformity တဲ့ deformity ဆိုချိလက်အင်္ဂါပုံစံတွေဘာတွေမမှန်တာနော်လူတယောက်မှာသူမွေးရပါဖြစ်ရှင်ဖြစ်မယ်ချိခိုက်တယ်ရလို့ဖြစ်ရှင်ဖြစ်မယ်နော်ခြေလက်မတန်တာလို့ဖြစ်မယ်အဲ့ဒါကိုသူဘယ်တော့မှအပြစ်မတင်ဒါနဲ့ပတ်သက်ပြီးတော့ဒီလူဘယ်တော့မှအထင်မသေးဘူးစဉ်းစားကြည့်သူ့စိတ်ကဘယ်လောက်ကြီးကျယ်နေလဲဆိုတ
ာ and death
ပြေးခြင်းတရားကိုဘယ်တော့မှအပြစ်မတင်မငြင်းယူဘူးမွေးလိုက်ရင်သေးရမှာပဲနော်နေရာတစ်ခိုက်မှာအကောင်ဆုံးဖြစ်အောင်အတိတ်ပဲအရှိဆုံးဖြစ်အောင်စိတ်ချမ်းသာဆုံးဖြစ်အောင်စိတ်ဓာတ်နဲ့အသိဉာဏ်တွေရင့်ကျက်မှုကိုအထောက်ပံ့ဖြစ်အောင်ကျိုးစားပြတော့နေုံမရှိတေးမှာပဲဆိုတာကိုတွေးပြီးတော့စိတ်ညစ်နေလို့လည်းဘာမှမထူဘူးနော်တေးမယ်ဆိုတာတိပြီးတော့ကြိုတင်ပြီးတော့လုတ်တင်တာလေးလုတ်သွားဖို့ပဲလူရင်အရေးကြီးတယ်နော်အဲ့တော့ဒီမှာအခုရှိနေတဲ့တရားကြီးဒီမှာကြီးတွေကိုစဉ်းစားစီငါအဲ့လိုသဘောထားမျိုးထားနိုင်တယ်လားနော်ထားနိုင်အောင်လဲကျိုးစားဖို့လိုတယ်နော်ထားနိုင်သွားရင်ဘယ်လိုများနိုင်မလဲအင်မတန်ငြင်းချမ်းပါနော်ဘယ်လောက်များငြင်းချမ်းနိုင်မလဲစဉ်းစားကြည့်စိတ်ထမှာအဆိုင်ခဲတင်းကြံမှုတင်းမာမှုဘာမှမရှိတော့ဘူးမကျင်တတ်တာဘာမှမရှိဘူးလက်မခံနိုင်တာဘာမှမရှိဘူးအားလုံးကိုလက်ခံနိုင်ပါလေနော
် He never complained or grumbled either at the weather pain illness or anything else
သူမှညှိညွတ် grumble ဆိုတာညှိညွတ်တာကိုပြောတာနော်သူဘာနဲ့ပတ်သက်မလို့မှညှိညွတ်လေးမရှိဘူးဥမာမိုးရွာရင်လည်းမိုးအားရွာလိုက်တာလို့အပြစ်တင်လို့မရှိဘူးစနိုးရကြရင်စနိုးကြီးကကြိုက်တာကွာဒုက္ခတွေရောက်ကုန်ပါပြီလို့ဘယ်တော့မှမပြောဘူးတဘာဝတရားဘသူကဘာတက်နေလို့လဲနော်ညဉ့်ညွန်နေလို့ဘာကျိုးရှိမှာလဲဘသူအပြစ်တင်ရမှာလဲဘသူမှအပြစ်တင်စရာမရှိဘူးနော်တော့တချို့လူတွေကအဲ့ဒါတွေတဘာဝတရားကိုအပြစ်တင်မနေကြဘူးလားပြစ်တင်နေကြတာပဲနော်ညှိနေကြတာပဲစိတ်ညစ်နေတာပဲဒုက္ခပါပဲမိုးကရွာလိုက်တာဘာထူးမှာလဲ
He never swore. S W O R E. So,
အဲ့ဒါပါလေ။ဟိုကျဉ်းကျဉ်းနန်းနန်းချိန်စားတဘောမျိုးချိန်တာတဘောမျိုးနော်။နာမည်စိုးခေါ်တာတဘောမျိုးနော်။အဲ့ဒါမျိုးဘယ်တော့မှလုပ်လို့မရှိဘူး။အဲ့တော့ဒေါသမှမရှိရလို့ပြောတာ။ချိန်စဲတာမျိုးဘယ်လုပ်လိမ့်မလဲ။ဘယ်လိုဖြစ်သွားရင်ကောင်းမယ်၊သေသွားရင်ကောင်းမယ်၊ဘာဖြစ်ရင်ကောင်းမယ်ဆိုတာမျိုးဘယ်တော့မှလုပ်လို့မရှိဘူး။ပြောလို့မရှိဘူး
။ He could never very well.
အဲ့ဒါမျိုးကသူဘယ်တော့မှလုပ်လို့မရဘူး
။ Since he never spoke in anger.
သောတာနဲ့ဘယ်တော့မှစကားပြောလို့မရှိဘူး။နော်ကိုယ့်အကူပြန်စမ်းစားကြည့်ပါနော်။လူသားတဦးမှဒီလိုဖြစ်နေတဲ့အလားအလာရှိပါတယ်။ तू လည်းလူသားငါလည်းလူသားပဲနော်။ငါလည်းပဲအဲ့လိုလူသားတယောက်ဖြစ်နေတဲ့အလားအလာငါမှရှိပါတယ်။အဲ့ဒါကိုစမ်းစားစီတန်ဖိုးထားစီ။ငါသာဒီတတိပဌံတရားကိုတကယ်ထိထိမိမိစူးစမ်းမယ်ဆိုရင်ငါဟာလည်းပဲဘယ်တော့မှဘသူ့ကူမှအပြစ်မတင်တဲ့လူတယောက်ဖြစ်လာနေတယ်။နော်အမြဲတမ်းငြင်းချမ်းတဲ့စိတ်နဲ့ညဉ့်ညံ့တဲ့စိတ်နဲ့နေနေတဲ့လူတယောက်ဖြစ်လာတယ်နော်အမြဲတမ်းအပြစ်တင်နေလို့အပြစ်ရှာနေလို့ရောဘာအကျိုးများရှိရလဲဘာများကျဉ်းနှံ့မှုရတော့လဲဘာဖြစ်လို့အပြစ်နေပြင်နေတင်နေကြတာလဲ
And apparently never was angry နော
်သူ့ကြည့်ရတာတခါမှစိတ်ဆိုးတာမတွေ့ရဘူးနော
် He never exhibit fear
တခါမှကြောက်တဲ့အမူအရာမျိုးမပြဘူ
း And I do not believe he ever felt it
မပြအောင်နေမကောက်ဘူးသူစိတ်ထမှာယုံကြည်တာကတော့သူစိတ်ထမှာကကြောက်တဲ့စိတ်မရှိဘူးလို့ထင်တယ်။ယုံကြည်နေတယ်။အဲ့တော့ဒါလူသားတယောက်တော့ဒီလူသားတယောက်ရဲ့သူ့ရဲ့စိတ်ရဲ့ quality ကိုကြည့်စမ်းပါ။ဘလောက်မြင့်နေလဲ။သူ့ရဲ့ emotion ခံစားမှုကြည့်စမ်းပါ။ဘလောက်တည်ငြိမ်မှုရှိနေလဲ။ခံခတ်မှုရှိနေလဲ။တမာအဖြစ်တူတည်းဟာထိခနဲ့အသေးမွှားလေးတခုမကျင်တတ်တာတွေ့လိုက်တယ်လို့မြင်။ချက်ချင်းအမူအရာတွေပြတ်သွားတယ်နော်။အမူအရာပြတ်နေမကောက်ဘူးစိတ်ထမှာ။စိတ်ထမှာအနည်းငယ်ပုံတွေပေါက်ပြီ။နော်ကြည့်ကြလောင်းပူနေပြီလောင်းနေနော်ဒါလူတိုင်းဖြစ်တယ်လို့မဆိုလို့ဘူးနော်တချို့လူတွေဖြစ်ပါတယ်သို့တော့အ ਨੇ နဲ့အများတော့လူတိုင်းဖြစ်ပါတယ်ဆိုရမှာနော်အဲ့တော့အဲ့ဒါလို့ကိုယ်စိတ်ထမှာတခုခုမနစ်တက်တာသဘောမကျတာမြင်လိုက်ကြားလိုက်တဲ့ခါမှာစိတ်ထမှာဖြစ်လာတဲ့ reaction ကိုမြန်မြန်ကြည့်လိုက်ပါနော်သတိနဲ့တခြားကြည့်ပါအခုလို့ကြားထားသိထားတဲ့ခါမှာဒါလေးကိုဟိုစိတ်ထမှာပြန်ပြီးတော့အမှတ်ရခြင်းအဖြစ်ကိုယ်စိတ်ကိုပြန်ကြည့်ပြီးတော့ငင်းအေးအောင်ပြန်လုံနေတဲ့အခြေချင်းကိုရလာနေပါလိမ့်မယ်နော်။အဲ့တော့တွားရင်နိုင်ရင်နင်းထင်ရောင်းရင်ဝင်ပြောရင်ဆိုရင်စိတ်ထဲမှာဖြစ်ပေါ်လာနေတဲ့ emotions တွေခံစားမှုတွေနော်ဒေါသတွေမကျေနပ်မှုကြောက်လန့်မှုဆိုရင်မှုတွေကိုကြည့်ပါနော်။ဒါလို့ကြည့်ရင်လည်းပဲတရားအထွေနဲ့လုံရင်ကန်ရင်နဲ့နေသွားတဲ့လူတွေအများကြီးရှိတယ်။အဲ့တော့တခါကြီးတယောက်ကပြောတယ်တပည့်တော်တဲ့အရင်တုန်းကအမြဲတမ်းအဲ့ဒီလိုချင်မှုလောဘအကြီးကြီးနဲ့နေတာပြီးတော့ကိုယ်လုံငန်းမှာပျက်စီးမှာဆုံးရှုံးမှာကြောက်တဲ့စိတ်နဲ့အများနာနေခဲ့အခုတရားထုတ်တာတဖြည်းဖြည်းကြားလာတဲ့ခါကျတော့၃နှစ်၄နှစ်လောက်ရှိလာတဲ့ခါကျတော့အဲ့ဒီလိုချင်မှုလောဘကလည်းပဲတဖြည်းဖြည်းယော့လာတယ်လောဘဘာလို့ဘာဖြစ်လို့ယော့လာလဲဆိုတော့ငကိုယ်လုံးကရှိနေလောဘမတရားလောဘဖြစ်တယ်နော်အဲ့တော့ပုထုဇဉ်လူသားတွေလောဘလုံးဝကင်းရမယ်လို့မဆိုလိုဘူးမဖြစ်နိုင်ဘူးနော်သောတာပန်လည်းမကင်းနိုင်သေးပါဘူးတက္ကရာကံတော်တော်တော့ယော့သွားပြီမကင်းသေးဘူးနော်အနာဂံဖြစ်မှလာလောဘတကယ်ကင်းသွားမှာတို့တော့တနည်းအားဖြင့်ပြောမယ်ဆိုရင်တော့တရားတဲ့လောဘနဲ့မတရားတဲ့လောဘတော့ရှိတယ်လို့ပဲပြောချင်ပါတယ်။အဲ့တော့ဒီလိုတရားကိုအားထုတ်လာတဲ့အခါမှာကိုယ်စိတ်ထဲမှာမတရားတဲ့လောဘဖြစ်နေတာကိုမြင်တယ်။မြင်တော့ကအဲ့ဒီမတရားတဲ့လောဘတဖြည်းဖြည်းပါသွားတယ်။ကြောက်တယ်ဆိုတာလည်းပဲဘာဖြစ်လို့ကြောက်လဲဆိုတော့ तू တခုခုသဘာဝတည်းလွန်ခဲ့တာမတရားတာမျောလင့်ထားတာရှိတယ်။ဒီမျောလင့်တဲ့အတိုင်းမဖြစ်မှာကိုကြောက်တာ။အဲ့တော့တရားအထုလာတဲ့ခါမှာစိတ်ရင်သဘောထားကပို့ပြီးတော့မြတ်တက်လာတယ်။သဘောဝကျလာတယ်။ဖြစ်နေတာကိုပဲသူမျောမှန်းတော့တာဆိုတော့မဖြစ်မှာကိုကြောက်เสียာနဲသွားတယ်နော်။မဖြစ်နေတာကြီးကိုမျောမှန်းလို့ရှိရင်မဖြစ်မှာပို့ကြောက်ရတယ်။ဖြစ်နေတာကိုမျောမှန်းလို့ရှိရင်မဖြစ်မှာကိုတိတ်မကြောက်ရဘူးနော်။အဲ့တော့အခုအဲ့ဒါလို့မြတ်မြတ်တက်တာသူ့ကိုကို့ဖို့သဘောဝကျကြမယ်။စဉ်းစားပြီးနေထိုင်လာတဲ့ခါမှာလောဘလည်းနေသွားတယ်ကြောက်တာလည်းနေသွားတယ်စိတ်အေးချမ်းမှုပိုရလာပဝန်ကျင်နဲ့လည်းပိုပြီးတော့အဆင်ပြေလာတယ်အများနဲ့ဆက်ဆံရမှာလည်းပဲအများရဲ့ယုံကြည်မှုလေးစားမှုကိုပိုရလာအဲ့ဒီယုံကြည်မှုလေးစားမှုကိုရလို့လည်းပဲစိတ်ပိုပြီးတော့ချမ်းသာတယ်လို့နော်အခုအဲ့ဒီတကားကြီးတွေကလုတော့အများကြီးလုတ်ပါတယ်အလုတ်များတဲ့ကြားတွေကမရမကအချိန်ယူပြီးတော့တော်တော်ကိုတရားကိုကြိုးစားတယ်အဲ့ထက်မှတယောက်ကဒေါက်တာတယောက်လည်းပါပါတယ်နော်သူ့အကြောင်းလေးလည်းနည်းနည်းပြောချင်ဒါအခုသိခဲ့ရတဲ့တပတ်အတွင်းမှာဟိုပြောရင်းဆိုရင်းနဲ့ တို့ပြောလို့သိခဲ့တဲ့အကြောင်းအရာလေးပေါ့စိတ်ကူးရင်အကြောင်းအရာပေါ့တကယ်ဖြစ်နေတာကိုပြောတာနော်အခုပြောခဲ့တဲ့ဒီတကားကြီးအကြောင်းအရာလေသူတကယ်ဖြစ်ခဲ့တာနော်တော့သူတို့တောင်တကယ်လို့ဖြစ်နေလို့ရှိရင်ငါတို့ဘာလို့မဖြစ်နိုင်ရမှာဒါအားတက်စရာကောင်းတယ်နော်အခုပြောနေတာတကားရုံမတွေကိုတကယ်အားတက်စေချင်တကယ်ရုံရုံကြည်ကြည်လုပ်စေချင်တာအဲ့ဒီဒေါက်တာတယောက်ကလည်းသူကနှလုံးရောဂါရှိတယ်အရင်တော့ heart attack ရပူတယ်ဆေးတောက်နေရတယ်သူပြောတယ်တရားကိုကျူးကျူးဆက်အားထုတ်လို့ရှိရင်တပြီးတော့ဆေးတောက်ရတာရော့တယ်စီရှော့တောက်လို့ရတယ်။တတိသမားတိတိတ်ကောင်းနေတဲ့ခါမှာစီလုံးဝတောက်ဖို့မလိုဘူး။အကြောင်းသူနေ့တိုင်းတရားထုတ်။တခါလေအလုပ်အင်တာများတဲ့ခါမှာတရားထုတ်ချင်းနည်းနည်းတော့ရော့တယ်။မနေ့အစောကြီးထပ်ပြီးတော့သူတရားထိုင်လိုက်တယ်။မနေ့စောစောတရားမထိုင်လို့ရှိရင်တနေ့လုံးနေလို့မကောင်းဘူး။အဲ့တော့သူကဘာလို့ပြောလဲဆိုတော့မနေ့စောစောအိယာထပ်ပြီးတော့တရားထိုင်ပြဖို့ကိုလည်းပဲဘာလို့သိလဲဆိုတော့ညာဥပိုင်းမှာမအိတ်ခင်မှာတရားထိုင်ဖို့လိုတယ်။ညာဥပိုင်းမှာအိတ်ခင်မှာတရားမထိုင်မနဲ့အိတ်လိုက်လို့ရှိရင်မနက်မှာကျွန်တော်နဲ့အဲ့ရမထနိုင်ဘူး။သူကလေးလံမှုလေးလံနေတဲ့ထိုင်းမင်းနေတဲ့အိတ်ချင်နေသေးတယ်။မနက်အဲ့လိုစောစောမှထလိုက်ပြီးတော့တရားထိုင်လို့ညအဝဲမှာတရားထိုင်လို့ရှိရင်မနက်စောစောမှထနိုင်တယ်နော်။ထနိုင်တဲ့အေးချင်းဥမှရှိတယ်။ထနိုင်တဲ့စိတ်အားတတိဥမှရှိတယ်။အဲ့လိုမနက်စောစောမှတခါတရားထိုင်လိုက်ပြီးရင်အဲစားရတော့ရေးတွေလောက်အဲ့ဒါမှတတိနဲ့ကုန်လို့သွားတာပဲ။ပြောစရာဆိုစရာရှိတာလေအားသိနေပြောတယ်။အဲ့တော့ဒီလိုမနက်စောစောကနေစားပြီးတော့တရားထုတ်ဖို့ဆိုတဲ့အကြောင်းကိုအရင်တခါပြောပြီးပြီနော်။ဒါကြောင့်အသေးစိတ်အခုအချိန်မှပြောဖို့အချိန်မပေးနိုင်တော့တော့မိသားစုနဲ့လည်းပဲအေးစိစကားပြောပြီးမှအလုပ်ကိုသွားတယ်အထူးသဖြင့်အိမ်မှာအမေဖေရှိရင်ပြောကြဖို့နော်နှုတ်ဆက်ဖို့ဒါအိမ်လည်းမှားဘူးတယ်နော်ဒါအင်တန်ရေးကြည့်ပါလေအမေဖေကိုအင်တန်လေးစားဖို့အလုပ်သွားတဲ့ခါမှာအမေဖေကိုနှုတ်ဆက်ပြီးမှသွားကြဖို့အဲ့လိုအမေဖေလည်းနှုတ်ဆက်ပြီးတော့အလုပ်ကိုသွားတယ်12နာရီမှသူ့အလုပ်ကိုနားတယ်နော်သူကကိုယ်ပိုင်အလုပ်12နာရီမှနားပြီးတော့ထမင်းစားတယ်စားပြီးရင်တနင်္လာနေ့4နာရီအထိသူတရားထိုင်အဲ့လိုတရားမထိုင်လို့ရှိရင်ညဘက်မှာအလုပ်လုပ်ဖို့မလွယ်တော့ဘူးခနာကိုပို့ပြီးတော့ပြန်မနေနောနယ်တယ်အသက်ကလည်းနည်းနည်းရလာပြီနော်ဆီအောင်ကြီးဖြစ်နေတယ်အဲ့တော့အဲ့တနင်္လာနေ့၄နိုင်အတွင်းမှာဘာလုပ်မှမလုပ်ဘူးဘယ်သူမှတွေ့မခံဘူးအေးစေးတရားထိုင်တယ်၄နိုင်ကြရင်အတွေ့ခံတဲ့အလုပ်ကိုဆက်လုပ်တယ်နော်အဲ့ဒီအလုပ်လုပ်နေတုန်းမှလည်းပဲတတိလေးထားပြီးတော့သူလုပ်တယ်တဲ့နော်အဲ့ဒီမှာသူနဲ့ဆွေးနွေးနေဒီဖုန်းကြီးကလည်းပြောသူကလည်းပြန်ပြောလို့ပြောပြတဲ့အမှန်တန်အရေးကြီးတဲ့အချက်လေးတခုပါအဲ့ဒါဘာလဲဆိုတော့အလုတ်လုတ်တော့မှသူတတိထားပြလုတ်တယ်လူနာဦးမေးမြန်းတဲ့ခါစမ်းတက်တဲ့ခါပြောဆိုတဲ့ခါမှာသေတိချာတတိထားပြလုတ်တယ်ရှိလူနာဦးဆေးထိုးတဲ့ခါမှာလည်းဆေးကိုဆုပ်ယူလိုက်တဲ့ခါလူနာဦးဆေးထိုးပြလိုက်တဲ့ခါဒါကိုအလုံးဆိုင်ပြတတိလေးနဲ့လုတ်လိမ့်ရှိအလေ့ကျင့်များလာတဲ့ခါကျတော့ဟိုဒါ natural ဖြစ်လာတယ်နော်သူ့မှာအေးအေးချမ်းချမ်းလေးလုတ်သွားနေတာဆေးထိုးပြီးတော့တောက်ဆေးပြရမယ်ခါလည်းပဲတောက်ဆေးပလင်းနေယူပြီးတော့ဆေးလေးထုတ်ပဲစီပဲစီဘလို့ပြောတော့ပါပြီးနေတခါလေတတိတက်လို့ဖြစ်လာတဲ့ခါကျရင်တတိမကောင်းတဲ့ခါမှာမှားကုန်တယ်အထူးတစ်ဖြင့်ဆိုတော့စေဝကုသမှုကလာပြောခိုင်ရဲလူဟာအတက်အားဖြင့်လဲကြီးတော်သူနော်ဂုံရာဓုအားဖြင့်လဲပဲအမတန်ကြီးတဲ့လူတယောက်ဖြစ်နေလို့ရှိရင်ဒီလူကိုကျင့်တ်အောင်သူလုပ်ပေးရတော့မှာငါလုပ်ပေးတော့သူကျင့်တ်ပါမလားဆိုတော့စိုးရင်စိတ်ဖြစ်လာနော်ဒီစိုးရင်စိတ်ကဘယ်မှာခြေခံတယ်လဲသိဉ္စီဖြစ်လာရင်ဥစိတ်တမဘလို့နေလဲကိုကိုယုံကြည်မှုနည်းသွားတယ်နော်အဲ့လိုယုံကြည်မှုနည်းပြတော့သိဉ္စီရှိနေခါမှာသူ့မှာ dignity ရှိနိုင်ပါ့မလားဒီကြည်မှုခံညာမှုရှိနိုင်တော့နော်စိုးရိမ်နေတဲ့ကိုကိုယုံကြည်မှုမရှိဘူး dignity မရှိဘူးသူ့ကိုယ်သူယုံကြည်မှုဒီကြည်မှုခံညာမှုခိုင်ခံ့မှုသူ့မှာမရှိဘူးနော်အဲ့တော့သူ့ကိုယ်တိုင်ပြောတာတွေတောင်းတာတွေကအဲ့တော့သူ့ကိုယ်တိုင်တွန်းတဲ့တိတိကျကျစကားလုံးတစ်လုံးပြန်ပြောမယ်တတိလက်လွတ်နေတဲ့ခါမှာတဲ့အဲ့ဒါလိုကြည့်တဲ့လူရဲ့သူ့ရဲ့ကြည့်တဲ့လူကသူ့ကို overwhelm လုပ်သွားတယ်ဒါသူသုံးတဲ့စကားလုံးနော် overwhelm O V E R W H E L M လို့ထင်တယ်နော် overwhelm ဒါသူသုံးတဲ့စကားလုံးနော်တတိရှိနေတဲ့ခါမှာတဲ့သူများကိုယ် overwhelm လုပ်သွားလို့မရဘူးဒီအချက်ကိုသေးသေးချာချာလေးလေးနဲ့နဲ့သဘောပေါက်စေလူလူချင်းတွေ့ရတဲ့ခါမှာတယောက်ကိုတယောက်လွှမ်းမိုးတဲ့သဘောရှိကိုကသူ့ကိုလမ်းမိုးချင်လမ်းမိုးမယ်သူမှင် तू ကကိုယ်ကိုလမ်းမိုးမယ်နော်အဲ့တော့တတိတကယ်ကောင်းနေတဲ့ခါနော်ဒီလိုတတိနဲ့နေတဲ့အလေးချင်းကိုလေ့ကျင့်အားထုတ်ထားလို့တတိအမှန်တန်ကောင်းနေတဲ့ခါဘယ်သူမှကိုယ်ကို overwhelm လုပ်လို့မရအောင်ကိုယ်စိတ်ကတည်ငြိမ်အေးချမ်းပြီးလေးနဲ့ခိုင်ခန့် तू ဟာအဲ့ဒီတစ်ဖက်ကလူဟာအသက်အချင်းကြီးတော်သူဖြစ်ချင်းဖြစ်မယ်ယာဓုအချင်းကြီးတော်သူဖြစ်ချင်းဖြစ်မယ်ပစ္စည်းဥစ္စာအချင်းခါတဲ့ billionaire ဖြစ်ချင်းဖြစ်နော်ဒါပေမဲ့ကိုယ်ကို overwhelm လုပ်တော့လို့ ဘယ်ဟာကောင်းတယ်ဘယ်ဟာကိုကြိုက်တယ်ဒီနေ့ဒီရှိတာကောင်းတယ်နော်အေးဒီနေ့ဒီရှိခြင်းဘယ်လိုနေရမလဲသတိမပြနေရမယ်နော်အဲ့တော့သူတို့သတိနဲ့နေတာဟာကိုယ့်အတွက် natural ဖြစ်သွားရမယ်ဒါပင်ကိုဖြစ်သွားရမယ်နော်အဲ့လောက်ထိအောင်ကြိုးစားရမှာနော်ပေါ့တဏ္ဍာနဲ့တော့မရဘူးနော်ဘယ်နေရာမှာနေနေဘယ်သူနဲ့တွေ့တွေ့အမြဲတမ်းသတိရှိနေတယ်အမြဲတမ်း dignity ရှိနေတယ်အဲ့တော့ကိုယ့်က dignity ရှိနေဆိုလို့သူ့ကိုမလေးစားတာမဟုတ်ဘူးနော်သူလည်း dignity ရှိပါတယ်နော်သူလည်းသူ့ dignity နဲ့သူနေပါကိုယ်လည်းကိုယ့် dignity နဲ့ကိုယ်နေကိုယ့် dignity ကြီးနဲ့သူ့ကိုလွှမ်းမိုးဖို့ကြိုးစားတာမဟုတ်ဘူးနော်အဲ့လိုလုပ်လို့မရဘူးအဲ့လိုမလုပ်သင့်ဘူးတကယ်သတိရှိတဲ့လူကလည်းပဲအဲ့လိုမလုပ်ချင်သူ့ကိုလွှမ်းမိုးဖို့ကြိုးစားလိုက်တာနဲ့ကိုပဲကိုယ့် dignity ကကျသွားတယ်ဒါတော့တခါကြီးမြင်တယ်နော်အဲ့ဒါအမှန်တန်ရေးကြည့်တယ်နော်သူများရဲ့ dignity ကိုထိခိုက်အောင်လုပ်ရင်ကိုယ်ပါ dignity ထိခိုက်သွားတယ်ဒါအမှန်ရေးကြည့်တော့ဒါအမှန်တန် sensitive ဖြစ်ဖို့လိုတယ်နော်ဒါလူကြီးလူငယ်ဘာသူဖြစ်ဖြစ်နော်သူ့ကိုမလေးစားရင်ကို့မှာထိခိုက်သွားတယ်အဲ့တော့တတိနဲ့အမြဲတမ်းနေတဲ့လူဟာအဲ့ဒါကိုသိတယ်ငါစိတ်ထဲမှာတစ်ဖက်သားကိုမလေးစားတဲ့စိတ်ဖြစ်သွားပြီဆိုရင်ငါစိတ်မှာကြည်လင်မှုအေးချမ်းမှုတည်ကြည်မှုခံညားမှုလေးနဲ့မှုမရှိတော့ဘူးနော်ဒါကြောင့်သူများကိုထိခိုက်အောင်လုပ်ရင်ကို့မှာထိခိုက်တယ်ကိုယ့်ရဲ့စိတ်ရဲ့ quality ဟာပြတ်သွားတယ်အဲ့တော့လူမှတန်ဖို့အရှိဆုံးကအဲ့ဒီစိတ်ရဲ့ quality ပဲဒါကိုဘာလို့ထိခိုက်ခံရမှာလဲနော်အဲ့တော့ကိုကသူ့ကိုကြောက်သွားရင်လည်းပဲကိုစိတ် quality ဟာကျသွားတယ်နော်ကိုကသူ့ကိုနိုင်ကျင်လည်းပဲကိုစိတ်ရဲ့ quality ကျသွားတာပဲတစ်ခုမှမကောင်းဘူးအဲ့တော့သူ့ကိုလည်းလေးလေးဆဆဆက်ဆံမယ်ကိုကိုကိုလည်းလေးလေးဆဆပဲထားမယ်နော်အဲ့လိုထားခြင်းနဲ့ဆိုရင်တတိလေးနဲ့နေမှာဖြစ်တယ်နော်အဲ့တော့လူတွေကိုကြည့်ဒီပြည့်စုံငယ်ဒီပြည့်စုံဟိုကလေးငယ်လေးကစတနှစ်ရွယ်နှစ်နှစ်ရွယ်လေးကစအိုးသွားတဲ့အခုလိုတခါကြီးတွေဒီမှာထိုင်နေတဲ့တခါကြီးတွေဒီတခါကြီးတွေအသက်ဘယ်လောက်ရှိသွားပြီလဲ90နှစ်နေနော်အဲနောက်ထပ်လည်းပဲကျန်းကျန်းမာမာနေမယ်ဆိုရင်80 90ထိအောင်လည်းနေလို့ရပါသေးတယ်နော်ဘယ်လောက်ပဲအသက်ကြီးသွားကြည့်တော့ dignity နဲ့နေသွားကြည့်ဒီဒီကြီးကြီးခန့်ခန့်ညာညာပဲသင်ငယ်တဲ့စိတ်မဖြစ်စေချင်ဘူးငါအသက်ကြီးသွားပြီငါမရှာနိုင်တော့ဘူးငါမှပြည့်စုံဥစ္စာမရှိဘူးငါ့ကိုလူတွေမလေးစားဘူးလားအဲ့လိုမတွေးစေချင်ဘူးနော်ကိုကကိုတီတီငင်ငင်ခန့်ခန့်ညာညာနေစေချင်တယ်အဲ့လိုနေတတ်လို့ရှိရင်ပတ်ဝန်းကျင်ကလည်းသူ့ကသူလေးစားမှုဟာဖြစ်လာတာပါပဲနော်ဒီလိုနေနေမှုဟာအမြဲတမ်းတတိနဲ့နေမှာပဲနော်အဲ့တော့ဒီလိုတတိနဲ့နေရင်းကနေတဖြည်းဖြည်းဖြည်းဖြည်းပို့ပြီးတော့ယုတ်တရားအနန္တရားတွေရဲ့သဘောသဘာဝတွေကိုနည်းနည်းနည်းရှုမြင်ပြီးတော့ဝိပဿနာဉာဏ်မဲ့ဉာဏ်ပူဉာဏ်ထည့်အောင်ရသွားနိုင်တယ်နော်အဲ့တော့အရင်တုန်းကအဲ့ဒီအကြောင်းတွေကိုအများကြီးပြောထားခဲ့ပါပြီအပြည့်အစုံကိုသိကျင်ရင်တော့အရင်တုန်းကပြောခဲ့တာတွေကိုပါပြန်ပြီးတော့နားထောင်ကြည့်စေချင်ပါတယ်ဒီနေ့တော့အချိန်တလောက်ပဲရတော့တယ်ဒီကြောင့်ဒီလောက်နဲ့ပဲတော်ပြရစီနော်